Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်မေလ28ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်ကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့ဖိုင်လာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်သမ္မတရဲ့ပြည်ပခီးစဉ်ကအလွန်ပဲအောင်မြင်တယ်လို့အင်ဂျီရောကပြောဆိုလိုက်ပြီးမဲ့ဥရောပမဟာမိတ်တွေဘက်ကတော့စန့်ကျင်ဘက်မှတ်ချက်ပေးပါတယ်အကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာအင်တာနက်ကုမ္ပဏီတွေဘက်ကပို့ပြီးတော့ကူညီပေးလာတယ်လို့ဗြိတိန်ပြည်ထောင်စုဝန်ကြီးကပြောပါတယ်ဖိလစ်ပိုင်တောင်ပိုင်းက IS နဲ့ချိတ်ဆက်တဲ့စစ်သွေးကြွတွေကိုအစိုးရကဒီကနေ့လေကြောင်းကနေဆက်ပြီးတော့တိုက်ခိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်သတင်းတွေပြီးဒီညနားဆင်ကြမဲ့သတင်းလွှာတွေထဲမှာ24နာရီအတွင်းမိုးလေဝသသတိပေးချက်နဲ့ပတ်သက်ပြီးတော
့ရခိုင်ကမ်းရိုးသားမှာလည်းဒီမုန်တိုင်းရဲ့တရားမှုဟာရှိနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ကဒီမော်ရောင်းအစ်င်းနဲ့ထုတ်ထားတာပေါ့နော်ဒီမော်ရောင်းအစ်င်းနဲ့ထုတ်ထားတဲ့ဒီနောက်24နာရီအတွင်းတော့ဆိုတာစိုက်ကလုန်းမုန်တိုင်းအစ်င်းကိုရောက်လာတဲ့ပို့ပြီးတော့အားကောင်းတာလာနိုင်တဲ့အနေအထားလေးရှိတယ်
မိုးလေဝသနဲ့ဇလဗေဒညွန်ကြားမှုဦးစီးဌာနဒုတိယညွန်ကြားရေးမှူးချုပ်ဦးကျော်မှုပြောသွားတာဖြစ်ပါတယ်အပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်တင်ဆက်မဲ့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းကိုလည်းနားဆင်ရမှာဖြစ်ပါတယ်ဒါရင်မတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပထမဆုံးပြည်ပခီးစဉ်ဟာအောင်မြင်တယ်လို့အင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကမနေ့စနေနေ့ကကြေညာလိုက်ပြီးအမေရိကန်ကောင်းဆောင်ဟာတိတ်ပြီးအောင်မြင်တဲ့ကိုရဲကြပြည်ပခီးစဉ်ပြီးဝါရှင်တန်ကိုပြန်လာခဲ့ပြီလို့လည်းတွစ်တာမှာရေးသားခဲ့တာပါဒီမတိုင်ခင်နိုင်ပိုင်းအတွင်းကတော့သမ္မတထရန့်ကမဟာမိတ်တွေနဲ့ခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုရှိတယ်လို့ဆစ်စလီကအမေရိကန်တပ်ဖွဲ့ဝင်တွေကိုပြောကြားခဲ့ပါတယ်ဒါပေမဲ့ဥရောပခေါင်းဆောင်တွေနဲ့ဥရောပမီဒီယာအများစုကတော့ဒီလိုမရှုမြင်ပါဘူး။ဥရောပရဲ့တုံ့ပြန်မှုအထူးသဖြင့်ဂျာမနီနဲ့ပြင်သစ်တို့ကတော့အခုသမ္မတထရန့်ရဲ့ခီးစဉ်ကအမေရိကန်အစိုးရရဲ့လုပ်ပုံကိုင်မုံနဲ့တိတ်ပြီးကွဲပြားတယ်လို့ပြောဆိုပြီးအောင်မြင်မှုဆိုတဲ့အသုံးကိုမသုံးပါဘူး။ဥရောပမဟာမိတ်တွေဟာအမေရိကန်သမ္မတထရန့်မတိုင်ခင်ကထက်ပိုပြီးတော့စီးလုံးညီညွတ်လာတာမရှိဘူးဆိုပြီးတော့ဥရောပအရာရှိတွေကပြောပါတယ်အမေရိကန်သမ္မတအဖြစ်ဒေါ်နယ်ထရန့်ရွေးကောက်ခံရပြီးတဲ့နောက်သူတို့ခံမှန်းထားတဲ့အတိုင်းပဲဥရောပအနေနဲ့တကိုယ်တည်းပိုပြီးတော့လှုပ်ရှားရတော့မယ်ဆိုတာကလည်းအခုပိုပြီးသေးကြသွားပြီလို့ပြောပါတယ်သူတို့အတွက်တော့အမေရိကန်ပြည်ထောင်စုကအားထားရလောက်တဲ့မဟာမိတ်မဟုတ်တော့ပါဘူးဥရောပသတင်းဌာနတွေရဲ့အမြင်ကတော့ပိုပြီးတော့ထင်ရှားပါတယ်ဘယ်ဂျီယံနိုင်ငံကလက်ဆွဲသတင်းစာကြီးရဲ့မျက်နှာဖုံးကောင်းကြီးသတင်းဟာမဟာမိတ်တွေကိုထရန့်ကဖဲထုတ်လိုက်ပြီလို့ရေးသားပါတယ်။ဂျာမနီရဲ့ဘန်ဒါရေးသတင်းစာ Handel Blatt ကတော့သမ္မတထရန့်ကိုယဉ်သီးသူကြီးလို့သတ်မှတ်ပြီးတော့ရေးသားခဲ့ပါတယ်ရှင်
။ဗြိတိန်နိုင်ငံမန်ချက်စတာမြို့တိုက်ခိုက်ခံမှုကြောင့်노ကြားမှုရှိလာတာနဲ့ဒူကျန်းဖတ်ဝါဒတိုက်ဖျက်ရေးမှာအင်တာနက်ကုမ္ပဏီတွေဘက်ကပို့ပြီးတော့ကူညီပေးလာကြတယ်လို့ပြည်ထောင်စုဝန်ကြီးကပြောဆိုပါတယ်။ဗြိတိန်ပြည်ထောင်ဝန်ကြီးအမ်ဘာရော့ကဒီကနေ့တနင်္ဂနွေနေ့ဗြိတိန်ရုပ်သံတစ်ခုနဲ့တွေ့ဆုံမိန့်မြန်းကမှာအခုလိုပြောဆိုခဲ့တာပါ။ကျန်းဖတ်ဝါဒီအဖြစ်သံသယရှိသူတွေရဲ့သကဝတ်နဲ့စာပို့တာတွေကိုရယူနိုင်ဖို့ဤပညာကုမ္ပဏီတွေနဲ့ဗြိတိန်အစိုးရကြားဆောင်ရွက်နေတာတွေမှာတိုးတက်မှုတွေရှိတယ်လို့လည်းဗြိတိန်ပြည်ထောင်ဝန်ကြီးကပြောပါတယ်။မန်ချက်စတာအားကစားရုံမှာပြီးခဲ့တဲ့တနင်္လာနေ့ဘုံဖောက်ခွဲတိုက်ခိုက်ခံမှုနောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့မနေ့စနေနေ့ကဒေသရဲတီဝိုင်းဒီရဲ့ဂီတဖြော်ပြီးပွဲမှာတော့လူပေါင်း 9,000 လောက်တက်ရောက်ခဲ့ကြပါတယ်။မနေ့စနေနေ့စောပိုင်းမှာပဲဗြိတိန်နိုင်ငံရဲ့အကြမ်းဖက်ချင်းချောက်မှုကိုအမြင့်ဆုံးအဆင့်သတ်မှတ်ထားရကနေတဆင့်ရှော့ချသတ်မှတ်ခဲ့ပါတယ်။ဒါပေမဲ့မန်ချက်စတာမြို့ကတီဝိုင်းနေဖြစ်တဲ့ Cotonius the Charlton Blossom နဲ့ Cabbage တို့ရဲ့မြို့စုံက Old Trafford Cricket ကွန်းမှာလုပ်တဲ့ဂီတဖြော်ပြီးပွဲကိုတော့လုံလုံရေးတွေတင်းတင်းကြပ်ကြပ်ချထားခဲ့ပါတယ်။ဂီတပွဲကိုလာမဲ့လူတွေကိုပွဲမစမီစောစောလာဖို့နဲ့အိတ်တွေယူလာကြဖို့ကြိုတင်ကြညာခဲ့ပါတယ်။ကက်ပုတ်ထုတ်တွေထင်သာမြင်သာရှိတဲ့ jacket တွေဝတ်ထားတဲ့လုံလုံရေးတာဝန်ရှိသူတွေကိုလည်းဂီတပွဲကျင်းပအရာနေရာနဲ့မီတာ90လောက်အတွင်းမှာလမ်းမတွေပေါ်မှာတာဝန်ချထားခဲ့တာဖြစ်ပါတယ်။မန်ချက်စတာမြို့ကတေးဂီတပွဲတစ်ခုအသေးခံဘုံခွဲခံမှုကြောင့်လူပေါင်း22ဦးသေဆုံးခဲ့ပြီးဒါဇင်နဲ့ချီတန်းရခဲ့တာဖြစ်ပါတယ်အသေးခံဘုံဖောက်ခွဲမှုနဲ့ဆက်ဆက်ပြီးစစ်ဆေးမေးမြန်းဖို့အမျိုးသား12ဦးကိုထိန်းသိမ်းထားတယ်လို့ဗြိတိန်ရဲတပ်ဖွဲ့ကတွစ်တာစာမျက်နှာမှာရေးသားထားပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာတာလီဘန်ဘက်ကစစ်ဝင်ထားတဲ့ရဲတပ်ဖွဲ့ဝင်တဦးကတနက်နေ့ပြစ်ခတ်တာကြောင့်အစိုးရတပ်ဖွဲ့ဝင်6ဦးကြာဆုံးခဲ့ပြီးဒါဟာဆိုရင်ပြီးခဲ့တဲ့သတင်းပတ်အတွင်းသဘုံလက်ချက်နဲ့တေဆုံးရတဲ့အာဖဂန်စစ်သားနဲ့ရဲတပ်ဖွဲ့ဝင်100နီးပါးရှိသွားပြီဖြစ်ပါတယ်။ဇာဘူးပြည်နယ်ကလုံခြုံရေးစစ်ဆေးရေးခဲ့အတွင်းတိုက်ခိုက်မှုကတော့ရဲတပ်ဖွဲ့ဝင်တဦးကလုံဖို့ကင်ဘက်တွေကိုတနက်နေ့ပြစ်ခတ်တာလို့အာဖဂန်အစိုးရနဲ့သဘုံဘက်ကတာဝန်ရှိသူတွေကပြောပါတယ်။လုံခြုံရေးစခန်းမှုအပါအဝင်လုပ်ဖို့ကိုင်ဖက်ရဲတပ်ဖွဲ့ဝင်6ဦးကိုတာလီဘန်ဘက်ကစိတ်ဝင်ထားတဲ့ရဲကပြစ်ခတ်ခဲ့တာပါဒီနောက်မှာတော့အဲ့ဒီတစ်ဆက်ပေါက်ကတာလီဘန်တွေနဲ့ပူးပေါင်းပြီးလုံခြုံရေးစခန်းကိုတာလီဘန်ထံလွှဲပေးခဲ့တာလို့လေဒေသခံအများရှိတွေကိုကိုးကားပြီးအာဖဂန်မီဒီယာတွေကဖော်ပြချပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းအာဖဂန်စစ်တပ်အခြေစိုက်စခန်းတွေနဲ့စခန်းအများအပြားကိုတိုက်ခိုက်ခဲ့တာမှာအများစုကမတိမငိမ့်ဖြစ်နေတဲ့တောင်ပိုင်းပြည်နယ်တွေမှာဖြစ်ပါတယ်။အစ္စလာမ်တို့ရဲ့ရမဒန်ဥပုသ်လရဲ့ပထမဆုံးနေ့မနေ့စနေနေ့တုန်းကတော့အရှေ့ပိုင်းကခို့စ်မြို့မှာအမေရိကန်တပ်ဖွဲ့တွေရဲ့လုံခြုံရေးတာဝန်ယူပေးနေတဲ့အာဖဂန်လက်ရဲစင်တပ်ဖွဲ့ရဲ့ရင်နှန်းကိုတာလီဘန်အသေးခံဘုံးခွဲသမားကတိုက်ခိုက်ခဲ့ပြီးဒီတိုက်ခိုက်မှုအတွက်အနည်းဆုံး18ယောက်သေဆုံးပြီးအများအပြားဒဏ်ရာရခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနောက်ဖက်ချန်အော်ဂန်ပြည်နယ်ပို့လက်မျိုးကယထာဝမမော့စလင်လို့ယူဆတဲ့အမျိုးသမီးငယ်နှစ်ယောက်ကိုလူမျိုးရေးဘာသာရေးစော်ကားတဲ့အတုံးနှုံးတွေတုံးခဲ့တဲ့လူတစ်ယောက်ကိုတားဆီးဖို့ကြိုးစားခဲ့တဲ့ခီးစဲနှစ်ယောက်သေဆုံးပြီးတော့နောက်ထပ်တစ်ယောက်လည်းအပြင်းထန်ဒဏ်ရာတွေနဲ့ဆေးရုံမှာစိုးရိမ်ရတဲ့အနေအထားမှာရှိနေပါတယ်။အဲ့ဒီအမျိုးသမီးငယ်နှစ်ယောက်ထဲကတစ်ယောက်ကခေါင်းမီးချုံလာတာဖြစ်ပါတယ်။ခီးစဲတွေကိုဓားနဲ့ထိုးခဲ့တဲ့သူကိုတော့ရဲကအခုခါမှာဖမ်းဆီးထားပြီးတော့အဲ့ဒီလူဟာပို့လက်မျိုးကအသက်35နှစ်အရွယ်ဂျယ်ရမီဂျိုးဆက်ခရစ်ရှန်ဖြစ်ပါတယ်။သူဟာအရင်ကလည်းပြစ်မှုကျူးလွန်ထားကျူးလွန်ပြီးတော့ပြစ်ဒဏ်တွေကြားခံခဲ့ရသူဖြစ်ပါတယ်ဒီကိစ္စကပြည်တွင်းကြမ်းဖက်ဝါရဇွဲကင်ဆွဲကိုက်ဒီခါမှာခင်ဗျာဒီကိစ္စကပြည်တွင်းကြမ်းဖက်ဝါရဇွဲတိုက်ခိုက်မှုဒါမှမဟုတ်မုန်းတီးမှုကိုအခြေခံတဲ့ရာဇဝတ်မှုလားဆိုတာပြောဖို့စောသေးတယ်လို့ Oregon ပြည်နယ်က FBI အထူးစုံစမ်းစစ်ဆေးရာရှိ Lauren Cannon ကပြောပါတယ်ဒီလူကလူ၃ယောက်ကိုဓာတ်နဲ့ထိုးခဲ့ပြီးအဲ့ဒီတဲကတယောက်ကနေရာမှာပွဲချင်းပြီးတည်ဆုံသွားတာဖြစ်သလိုနောက်တယောက်ကတော့ဆေးရုံမှာတည်ဆုံသွားတာဖြစ်ပါတယ်တတိယတယောက်ကတော့ဒဏ်ရာပြင်းထန်ပေမဲ့အသက်အန္တရာယ်တော့စိုးရိမ်စရာမရှိတော့ဘူးလို့ဆိုပါတယ်ခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း၉နာရီကနေ၁၀နာရီအထိလိုင်းဒိုမီတာ၂၄ kHz 13.39 ကလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အီရတ်နယ်စပ်အနီးစီးရီးယားနိုင်ငံဘက်ချမ်းကဂျီဟတ်တိုက်ခိုက်ရေးသမားတွေတင်ထားတဲ့မြို့နှစ်ခုကအစွန်းရောက်ဝါဒီတိုက်ခိုက်ရေးသမားတွေနဲ့သူတို့မိသားစုတွေခိုးလုံနေရာအဆောက်အုံတွေကိုလေကြောင်းကနေဇက်တိုက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့အဲ့ဒီဒေသကယာနဲ့ချီတဲ့အရက်သားတွေထွက်ပြေးနေကြတယ်လို့စီးရီးယားအရေးဆောင်ကြည့်သူတွေကပြောပါတယ်ယူဖရက်တီမြစ်ပေါ်ကမာရာဒီနဲ့အယ်ဘူကာမဲမြို့တွေပေါ်ကိုပြီးခဲ့တဲ့တောက်ကြန်လေးကလေကြောင်းတိုက်ခိုက်မှုတွေစတင်ခဲ့ပြီးဒေသခံအများအပြားမဖြစ်မနေထွက်ပြေးကြရတာလို့မျက်မြင်တွေ့သူတွေကပြောပါတယ်။ရှင်နန်ချွေဝါတဲ့နေဆက်ဒေသအများစုကိုအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ကထိန်းချုပ်ထားတာဖြစ်ပြီးအခုထွက်ပြေးကြတဲ့အထက်မှာ IS တိုက်ခိုက်ရေးသမားတွေရဲ့မိသားစုတွေလည်းပါတယ်လို့ဒေသရင်းသတင်းတွေကဖော်ပြကြပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကလေကြောင်းကနေတိုက်ခိုက်ခဲ့တာလို့လည်းမျက်မြင်တွေ့သူတွေရဲ့အပြောကိုကိုးကားပြီးသတင်းတွေမှာဖော်ပြနေကြပါရဲ့ရှင်
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကအစိုးရတပ်တွေနဲ့ IS တွေချိတ်ဆက်မှုရှိတဲ့စစ်သွေးကြောတွေကိုဒီကနေ့တနင်္ဂနွေနေ့မှာလေကြောင်းကနေနောက်ထပ်ထပ်ပြီးတိုက်ခိုက်လက်ပါတယ်။နှစ်ဖက်တိုက်ပွဲတွေရက်အတန်ကြာဖြစ်ပွားလာပြီးတဲ့နောက်လမ်းတွေပေါ်မှာလည်းတေဆုံးနေတဲ့သူတွေတိုးလာနေပြီးတော့မာရဝီမြို့ကရသားရာပေါင်းများစွာကလည်းသူတို့ကိုကယ်တင်ဖို့တောင်းဆိုနေကြပါတယ်။မာရိုမီယိုတွေကနေထွက်ပြေးလာတဲ့သူတွေထောင်ထဲချီရှိနေပြီးတော့နောက်ထပ်2000ကျော်လောက်ကတော့မြို့ထဲမှာပိတ်မိနေတော့မှဖြစ်ပါတယ်။ဒီတဲကအတော်များများကသူတို့အိမ်တွေဖျက်ဆီးခံရတာကြောင့်သူတို့ကိုအမြန်လာခဲ့ကြဖို့တယ်လီဖုန်းကနေအကူအညီတောင်းတယ်လို့ဒေသခံခရိုင်တာဝန်ရှိသူတို့ကပြောပါတယ်။ဖိလစ်ပိုင်စစ်တပ်ပြောခွင့်ရဗိုလ်မှူးချုပ်ရက်စစ်တီလိုပဒလန်ကတော့စစ်စင်ရေးတွေဆက်လုပ်နေပြီးတော့စစ်သွေးကြော်တွေရဲ့အင်အားကတော့ရော့ချလာနေတယ်လို့ပြောပါတယ်ဒီကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကတော့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကိုပြီးခဲ့တဲ့အင်္ဂါနေ့ကစပြီးတော့ရက်60ကြာစစ်အုပ်ချုပ်ရေးကျင်းပခဲ့ပါတယ်ခင်ဗျာ
ဇီကာဗိုင်းရပ်စ်ကူးစက်ခံထားသူ3ဦးကိုပထမဆုံးတွေ့ရှိထားတယ်လို့အိန္ဒိယနိုင်ငံကပြောဆိုပါတယ်။ကျန်းမာတဲ့ကလေးတွေမွေးဖွားခဲ့တဲ့ကိုဝင်ဆောင်မိခင်2ဦးနဲ့ပါဝင်ဇီကာဗိုင်းရပ်စ်ကူးစက်ခံထားရသူ3ဦးကိုအနောက်ဂူဂျရက်ပြည်နယ်ကနေတွေ့ရှိခဲ့တာလို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကဒီကနေ့ပြောတာပါ။မစိုးရိမ်ကြဖို့ကိုတော့ကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကိုအိန္ဒိယဘက်ကဇီကာဗိုင်းရပ်စ်ကူးစက်ခံထားသူ3ဦးနဲ့ပတ်သက်ပြီးမေလ15ရက်နေ့ကအကြောင်းကြားခဲ့တာလို့လည်း WHO ကကြေညာချက်ထုတ်ပါတယ်။ဇီကာဗိုင်းရပ်စ်ကူးစက်ခံရသူ2ဦးကိုပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလနဲ့နိုဝင်ဘာလအတွင်းတွေ့ခဲ့ပြီးဒီနှစ်အတွင်းမှာနောက်တစ်ဦးထပ်တွေ့ခဲ့တာဖြစ်ပါတယ်။ကူးစက်ခံထားသူ3ဦးစလုံးကပြည်ပခီးသွားခဲ့ကြသူတွေမဟုတ်ဘူးလို့အိန္ဒိယဆေးသုတေသနကောင်စီရဲ့အကြီးအကဲဆွာမီနတန်ကပြောပါတယ်။လူရေ 1.6 ဘီလီယံရှိတဲ့အာရှနဲ့အာဖရိကဒေသရင်းကူးလူဆက်ဆံမှုရာသီဥတုနဲ့ချင်းမျိုးစိတ်တွေပေါ်မူတည်ပြီးဇီကာဗိုင်းရပ်စ်ကူးစက်ခံရမယ့်အန္တရာယ်ရှိတယ်လို့လည်းလန်ဆက်ဆေးပညာရှင်ကဖော်ပြပါတယ်ရှင်။
ဒီလင်္ကာနိုင်ငံကမြေပြကြမှုအတွင်းမှာနောက်ထပ်ရုပ်အလောင်းတွေကိုကယ်ဆယ်ရေးလုပ်သားတွေကဒီကနေ့မှထပ်မံတွေ့ရှိခဲ့ပြီးတော့အခုဆိုရင်သေဆုံးသူအရေအတွက်ဟာ146ယောက်ရှိပြီးတော့နောက်ထပ်112ယောက်ပျောက်ဆုံးနေသေးဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမှတ်သတင်းထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မိုးလျော်သားဆန်ရသတိပေးချက်နဲ့အရင်ဆုံးစပါမယ်ရှင်။မြန်မာနိုင်ငံတွင်းကိုနောက်လာမယ့်24နာရီအတွင်းဆိုင်ကလုန်းမုန်တိုင်းတိုက်ခတ်နိုင်ခြေရှိတဲ့အတွက်ရေကြီးမြေပြိုကျတဲ့အန္တရာယ်ကြုံနိုင်တာကိုပြည်သူအများစုသတိထားကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကအရေးပေါ်သတိပေးချက်ကြေညာချက်ထုတ်ပြန်လိုက်ပါတယ်လိမ္မော်ရောင်အဆင့်သတ်မှတ်ထားတဲ့ဒီမုန်တိုင်းရဲ့အရှိန်နဲ့ရန်ကုန်မန္တလေးဧရာဝတီနေပြည်တော်စကိုင်းစတဲ့ပြည်နယ်တိုင်းဒီတိုင်းပြည်နယ်နဲ့တိုင်းအတော်များများမှာမိုးကြီးပြီးတော့လေပြင်းတိုက်ခတ်နိုင်တာကြောင့်လေမိုးဇလဦးစီးဌာနဒုတိယညွန်ကြားရေးမှူးချုပ်ကသတိပေးပါတယ်အသေးစိတ်ကိုမဆုမွန်ကတင်ပြပေးပါမယ်ရှင်
မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကမေလ28ရက်နေ့တနင်္ဂနွေနေ့ကထုတ်ပြန်တဲ့လိမ္မော်ရောင်အဆင့်သတ်မှတ်ထားတဲ့မုန်တိုင်းသတိပေးချက်ထုတ်ပြန်ချက်အရဘင်္ဂလားပင်လယ်ော်အလဲပိုင်းနဲ့အရှေ့တောင်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းဟာလာမယ့်24နာရီအတွင်းပိုမိုအားကောင်းလာပြီးတော့စိုက်ကလုန်းမုန်တိုင်းအဖြစ်ရောက်ရှိနိုင်တယ်လို့ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကိုကိုကျွအနောက်ဘက်မိုင်230၊ဧရာဝတီတိုင်းပသိမ်မြို့အနောက်တောင်ဘက်မိုင်330၊ရခိုင်ပြည်နယ်ကြောက်ဖြူမြို့အနောက်တောင်ဘက်မိုင်390ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းမြို့အနောက်တောင်ဘက်မိုင်480ခန့်အကွာပင်လယ်ပြင်ကိုဗဟိုပြုဖြစ်ပေါ်နေပြီးမုန်တိုင်းဟာရခိုင်ကမ်းရိုးတန်းအနီးကိုဖြတ်ကျော်ရွေ့လျားမယ်လို့ခန့်မှန်းရပြီးဒီမုန်တိုင်းဟာနောက်24နာရီအတွင်းစိုက်ကလုန်းမုန်တိုင်းအဖြစ်ရောက်ရှိနိုင်တယ်လို့မိုးစလကသတင်းထုတ်ပြန်ထားတာပါမြန်မာနိုင်ငံအတွင်း24နာရီအတွင်းတိုက်ခတ်နိုင်ခြေရှိတဲ့စိုက်ကလုန်းမုန်တိုင်းနဲ့ပတ်သက်ပြီးနောက်ဆုံးသိထားတဲ့မုန်တိုင်းသတိပေးချက်တွေကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားမှုချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။ရခိုင်ကမ်းရိုးတန်းမှာလည်းဒီမုန်တိုင်းရဲ့အရောင်မှုဟာရှိနိုင်တဲ့အကြောင်းကိုကျွန်တော်တို့ကမင်းမော်ရောင်အစ်အနေနဲ့ထုတ်ထားတာပေါ့နော်။မင်းမော်ရောင်အစ်အနေနဲ့ထုတ်ထားတဲ့ဒီနောက်24နာရီအတွင်းတော့စိုက်ကလုန်းမုန်တိုင်းအစ်အနေရောက်လာတယ်ပို့ပြီးတော့အားကောင်းလာနိုင်တဲ့အနေအထားလေးရှိတယ်။တော့ရေကြီးငွေရတဲ့အလုံးတော့ရှိနေတဲ့အနေအထားလေးရှိတယ်ပေါ့နော်ရှိနေတဲ့အနေအထားရှိတဲ့ကြောင့်တော့ဒီ online ငွေကဒီနောက်24နာရီပြင်မှာဟိုအကောင့်နာပြီးတော့မှကျွန်တော်တို့ site online အဖြစ်ရောင်းနိုင်တဲ့အနေအထားတော့ရှိတယ်ပေါ့နော်အဲဒီတော့ကြောင့်လို့ကျွန်တော်တို့ကတော့ဒီ online ကြောင့်လို့ဒီပြည်တဟန်းမှုတွေရှင်းနိုင်တဲ့ကြောင့် Telegram ဝင်းမှာဒီပြည်တဟန်းမှုတွေရှင်းနိုင်တဲ့ဒီရည်သတိပြုဖို့ကျွန်တော်တို့ရဲ့ထုတ်ပြန်ချက်ထဲမှာထည့်ထားပေးပါတယ်
24နာရီအတွင်းတိုက်ခတ်နိုင်ခြေရှိတဲ့စိုက်ကလုန်းမုန်တိုင်းရဲ့အရှိန်ကြောင့်နေပြည်တော်၊စကိုင်းတိုင်းဒေသကြီး၊မန္တလေးတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီး၊ဧရာဝတီတိုင်း၊နောက်တနင်္သာရီတိုင်းဒေသကြီး၊ကချင်ပြည်နယ်၊ချင်းပြည်နယ်၊ရခိုင်ပြည်နယ်၊ကရင်ပြည်နယ်၊မွန်ပြည်နယ်အပါအဝင်မြန်မာနိုင်ငံအတွင်းကပြည်နယ်နဲ့တိုင်းတော်တော်များများမှာဒေသအလိုက်မိုးကြီးတာ၊လေပြင်းတိုက်ခတ်တာတွေဖြစ်ပေါ်နိုင်တယ်လို့လည်းဒုညွန်ချုပ်ဦးကျော်မိုးဦးကသတိပေးပါတယ
်။ဒါကတော့ဒီမုန်တိုင်းရဲ့အရှိန်ကြောင့်လို့မိုးပြင်းထန်တာတွေကသုံးမှုဖြစ်စဉ်တွေပေါ့နော်။အဲဒီနေ့တိုင်းတော်တော်များများမှာအစီလဲဖြစ်နေတဲ့နောက်ထပ်လဲဖြစ်နိုင်တဲ့အနေအထားလေးတွေရှိပါတယ်။ဒီတော့ကြောင့်လို့ဒီပုံပြင်းဒေသမှာနေတဲ့ဒီလူတွေနဲ့ဆိုရင်ဒီရေကြုံပေးအနေတွေပေါ့နော်။နေရာတွေကိုသတိပြုလို့ရတယ်။တောင်ရင်ငယ်၊ချောင်းငယ်တွေနေနာမှာရှိတဲ့ဒီနေ့လည်းတော့ဒုတိယရည်ပြည့်ရှောင်းနေဖြစ်နိုင်တယ်။
မြန်မာကံယူရန်တခြားနယ်ကမ်းလွန်ပင်လယ်ပြင်တွေမှာစိုက်ကလုန်းမုန်တိုင်းအရှိန်နဲ့မိုးတက်လေပြင်းတွေကြာရောက်ပြီးလှိုင်းကြီးလေထန်ဖြစ်နိုင်တယ်လို့မြေကမ်းနဘေးမြေချောင်းအနီးနေထိုင်သူတွေဟာမုန်တိုင်းသတင်းတွေကိုအချိန်နဲ့တပြေးညီနားထောင်ကြဖို့နဲ့မုန်တိုင်းအရှိန်နဲ့ရုတ်တရက်ရေကြီးတာမြေပြိုကျတာတွေဖြစ်ပေါ်နိုင်တဲ့အတွက်မုန်တိုင်းလမ်းကြောင်းမှာရှိတဲ့ကုန်းမြင့်ဒေသအနီးနေထိုင်ကြသူတွေအနေနဲ့မြေပြိုကျမှုအန္တရာယ်ကိုသတိထားကြဖို့ကိုလည်းတူးနှွင်ချုပ်ကနှိုးဆော်ပါတယ
်ဒီမုန်တိုင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီခိုင်ခိုင်မဆိုင်တာကျွန်တော်တို့ဒီရင်တဲ့ခံမှုဖြစ်စဉ်နေမှုညံ့ဖြစ်စဉ်ပေါ့နော်ဒီမုန်တိုင်းဝင်ဝိုင်းထဲမှာကြောက်အောင်လို့ကြောက်လို့ဒီလိုဖြစ်စဉ်နေဖြစ်နိုင်တဲ့အနေအထားလေးရှိရတယ်နောက်တစ်ချက်ကတော့ဒီမုန်တိုင်းကတော့ဒီပင်လယ်ကြီးတန်းကြီးကိုကျွန်တော်တို့ဝင်ရောက်တဲ့အချိန်ကလည်းကမုန်တိုင်းကြီးတွေနဲ့ကျွန်တော်တို့ကျောင်းထဲမှာဒါတက်လာနိုင်တဲ့အနေအထားလေးတွေရှိပါတယ်ဒီနေရာလေးကိုဟိုဒီနေနဲ့ဒီလိုတော့အဓိကတော့ဒီကျန်ရန်ကျန်နေကြဝေငါဆန်းဒီနေဒီမော်ဒီရှင်နေပေါ့နော်ဒီမော်ဒီနေနဲ့အဲဒီသတိပြုလို့ပါတယ်
24နာရီတွင်တိုက်ခတ်လာနိုင်တဲ့စိုက်ကလုန်းမုန်တိုင်းနဲ့ပတ်သက်တဲ့မိုးလေဝသသတိပေးကြေညာချက်တွေကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကအချိန်နဲ့တပြေးညီကြေညာပေးနေပြီးသဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်ရေးကော်မတီနောက်ပြည်ထရေးကာကွယ်ရေးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေး INGO NGO လူမှုအဖွဲ့အစည်းတွေကယ်ဆယ်ရေးအဖွဲ့အစည်းတွေဖြစ်တဲ့ချက်ချင်းဤမိသက်စားတဲ့အဖွဲ့တွေနဲ့လည်းမုံတိုင်းကယ်ဆယ်ရေးကြိုတင်ပြင်ဆင်နေကြတယ်လို့သိရပါတယ်။ဒါအပြင်ပို့ဆောင်ဆက်သွယ်ရေးအနေနဲ့လည်းပြည်တွင်းလေကြောင်းပြန်တမ်းရေးမြမကံယူရန်တခြားနဲ့ကမ်းလွန်ပင်လေပြင်မှာရှိတဲ့ကန်နီကန်ဝေးငါးဖန်းရေရင်နေခရီးသည်တွင်တင်မောတွေအနေနဲ့မုံတိုင်းသတိပေးကြညာချက်တွေနဲ့ကြိုတင်သတိပြုနိုင်ရေးမိုးစလကအကြံပြုထားပါတယ်ရှင်။
မဆုမတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းလည်းဖြစ်ပါတယ်ဘန်းချောင်းဒေသမှာကြောက်မီသွေး24မူကြောင့်ဒီဒေသခံတွေအတွက်ပတ်ဝန်းကျင်နဲ့ကျန်းမာရေးထိခိုက်မှုတွေရှိနေပြီးဒီကိစ္စနဲ့ပတ်သက်ပြီးတိုင်တန်းဖို့အတွက်သက်ဆိုင်ရာမြန်မာကိုယ်စားလှယ်မရှိတာကြောင့်လည်းဒေသခံတွေအတွက်ပိုးပြီးခက်ခဲမှုတွေကြုံတွေ့ရတယ်လို့တနင်္လာရီဒေသမှာဒေသဖွံ့ဖြိုးရေးနဲ့လူအခွင့်ရေးကိစ္စရတွေဆောင်ရွက်နေတဲ့ကရင်တိုင်းရင်းသူနော်ပီတလောကပြောပါတယ်အစိုးရတာဝန်ရှိသူတွေကိုတိုင်တန်းမှုတွေလှုပ်ပေမဲ့လည်းကုမ္ပဏီအနေနဲ့လုပ်ငန်းတွေကိုရပ်ပိုင်းပဲရပ်ဆိုင်ခဲ့တာကလွဲလို့တခြားအရေးယူပြောင်းလဲမှုတွေမလုပ်ခဲ့ပါဘူးသူတို့ဒေသမှာအခုလိုကြုံနေရတဲ့အခြေအနေတွေကိုအေဘီလာကုံပိုင်းကကမ္ဘာဘဏ်ကိုလာပြီးတင်ပြခဲ့တဲ့အနော်ပီတလောကို VOA Washington DC Studio မှာမကင်ဖြူထွေးကတွေ့ဆုံမေးမြန်းထားပါတယ်ဒီအကြောင်းပြေစုံကိုမြမဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်မှာနားဆင်နိုင်ပါပြီရှင
်ဒီလာပါဘူးလို့မျိုးပြရအောင်ဝန်ပါပါတယ်ရှင်ဒါကဘောလူရဲ့အဖွဲ့ရနေပြီးတော့နော်ပတိလောဒီမှာအမေရိကန်ပြည်တော်စုမှာလာပြီးတော့ဒီတနင်္သာရီတိုင်းကဒေသတစ်ခုမှာရှိနေတဲ့အာဒီကြောင်မီသွေးတွင်ထုတ်လုပ်တဲ့လုပ်ငန်းတစ်ခုကြောင့်မို့လို့ဒီတဘာပတ်ဝန်းကျင်ထိခိုက်မှုတွေရက်ရွာထိခိုက်မှုတွေရှိတဲ့ပုံမှာလာပြီးတော့တင်ပြတယ်လို့ဆိုတော့ကျွန်တော်တို့သိရပါတယ်ဆိုဒီဘန်းချောင်းကြောင်မီသွေးတွင်ထုတ်လုပ်တဲ့စီမံကိန်းနဲ့ပတ်သက်ပြီးတော့ဒီမှာအမေရိကန်ပြည်တော်စုမှာလာပြီးတော့ဒီရဲ့စီမံကိန်းကနေပြီးတော့လူမှုအတိုင်းဝိုင်းပေါ်မှာဒီတဘာပတ်ဝန်းကျင်ပေါ်မှာဘယ်လိုထိခိုက်မှုတွေရှိလဲဆိုတာလာတင်ပြရဲဆိုတော့ကျမတို့သိရတယ်လေဆိုတော့ဒီဘန်းချောင်းစီမံကိန်းအကြောင်းလေးကိုအ ਨੇ အရင်ဦးဆုံးဒီအချင်းချုပ်လေးကျမတို့ပြောပြပေးပါလားရှင
့်ဟုတ်ကဲ့ဒီဘန်းချောင်းစီမံကိန်းကကျမတို့ဒီဒဝယ်မြို့နယ်မှာရှိတဲ့ဒီဘန်းချောင်းဒေသမှာကုန်းချောင်းကြီးရွာမှာပေါ့နော်အခုလက်ရှိဒီ Easter Company ကနေပြီးတော့မှတူဖွင့်နေတယ်သူဒီဘန်းချောင်းစီမံကိန်းကတော့2010မှာဒီမြန်မာ Mayflower Company ကနေပြီးတော့မှပါမင်းရတယ်ဒါပေမဲ့အောက်ခြေမှာတော့မြန်မာ Mayflower Company ကတော့မတူဘူးအဲ့ဒါကိုသူကဒီအဲ subcontract အနေနဲ့ဒီထိုင်းနိုင်ငံမှာရှိတဲ့ဒီ Easter Company ကနေပြီးတော့မှဒီကြောင်မီသွေးကလက်ရှိအခုဒီကုန်းချောင်းကြီးရွာမှာတူးနေပေါ့နော်ဆိုတော့ဒီထိုင်းကုမ္ပဏီကဒီတခြားနိုင်ငံကနေဖြစ်တဲ့အတွက်ပုံမှန်ဆိုလို့ရှိရင်တော့သူကအဲ MIC ပေါ့ဒီမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့ခွင့်ပြုချက်ရှိရမယ်ဒါမှသူလုပ်လို့ရမယ်ဒါပေမဲ့ကျမတို့တည်တဲ့လောက်ကတော့အခုတိမြန်မာမြန်ဖလာဝါကုမ္ပဏီကတော့ဒီမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့ခွင့်ပြုချက်မရသေးဘူးပေါ့နော်ဒီသူကတော့တာတူတင်းဌာနကနေပြီးပဲခွင့်ပြုချက်ရှိတယ်လို့ကျမတို့ကသိရတယ်ပေါ့တခြားတစ်ဖက်မှာ Easter ကလုပ်တဲ့အခါမှာသူ့ငွေကြေးနဲ့မလုံလောက်တဲ့အတွက်တခြားတစ်ဖက်မှာသူကဒီထိုင်းနိုင်ငံမှာခြေစိုက်တဲ့ Energy App ကုမ္ပဏီနဲ့လည်းသူက Joint Venture အနေနဲ့ဒီစာချုပ်ပြန်လဲချုပ်ဆိုတယ်အဲ့မှာ Energy App ကဘာစွန့်အင်ရတော့သူတို့ခုအချိုးဟာပေါ့နော်အမြက်ဝေခွဲဝေတဲ့ဟာတော့80 30ပေါ့ဒီကုန်ကျစရိတ်အားလုံးကိုတော့ဒီ Easter ကနေပြီး Energy App ကနေပြီးတော့ထုတ်ပေးတယ်အချိုးမြခွဲဝေမှုမှာတော့80 30အနေနဲ့ကျမတို့သိရတယ်ဆိုတော့ ော့လက်ရှိကကုန်းချောင်းကြီးမှာသူတို့ကြောင်မီသွေးတူးတယ်ပြီးတော့ကျမတို့ဒီတိခီမှာပေါ့တိခီအမလာမှာသူတို့စတေရှင်ရှိတယ်အဲ့မှာသူကတော့ကြောင်မီသွေးကိုပြန်ကျိတ်ပြီးတော့မှပြန်ထုတ်ပိုးပြီးတော့မှဒီထိုင်းနိုင်ငံကိုဒီကြောင်မီသွေးကိုတည်သွားတယ်ပေါ့နော
်ဆိုတော့ဒီဘန်းချောက်စီမံကိန်းကအဓိကကြောင်မီသွေးတွေကိုထိုင်းကိုတင်ပို့နေတာပေါ့နော
်ဟုတ်ကဲ့
ဆိုစွတ်ထောက်ပြထားတဲ့အတိုင်းဆိုလို့ရှိရင်ခုကတေချာတရားဝင်ခွင့်ပြုချက်မရှိဘဲနဲ့လုပ်နေတဲ့ပုံစံမျိုးများဖြစ်နေသလား
အခုဒီသက်သူရင်းဌာနကတော့သူရတယ်ဒါပေမဲ့ပုံမှန်အဖြစ်ဒီနိုင်ငံခြားသားကုမ္ပဏီနဲ့ပူးတွဲပြီးလုပ်တာဖြစ်တဲ့အတွက်ဒါကတော့မြန်မာနိုင်ငံရင်းနှီးမြှုပ်နှံကော်မရှင်ရဲ့ခွင့်ပြုချက်လိုလိုတယ်ပေါ့နော်ဆိုတော့ပုံမှန်အဖြစ်ကတော့ရယူဖို့လိုတယ်ဒါပေမဲ့အခုလက်ရှိမှာတော့မရှိနေဘူးပေါ့
ဟုတ်ကဲ့နောက်ဒီကျွန်မကဒီတက္ကသိုလ်လူငယ်အဖွဲ့ကနေပြီးတော့ထုတ်ပြန်တဲ့အစဉ်ကစားတချို့လည်းကျွန်မဖတ်ရတယ်ဒီထဲမှာတော့ဒီဒေတာမှာရှိတဲ့ဒေသခံပြည်သူတွေအတွက်ဒီစီမံကိန်းကနေပြီးတော့ကြောင်မီသွေးစီမံကိန်းကနေပြီးတော့တဘာပတ်ဝန်းကျင်ဆောင်ရာထိခိုက်မှုတွေရှိချမ်းမာရေးရာထိခိုက်မှုတွေရှိတယ်လို့လည်းပြောတယ်အဲ့ဒါကဘလောက်ထိဆူဆူဝါးအခြေအနေမှာရှိလဲပြောပြပါအောင
်အဓိကကတော့ဒီစီမံချက်ကဒီပွင့်လင်းမြင်သာမှုမရှိဘူးရသူရသားတွေကကြတော့ဒီကြောင်မီသွေးစီမံချက်ကိုသူတို့ဒီဟိုဟာပေါ့ဒီဘိုဒူဇာတွေစပြီးတော့မှယူရဒီသူတို့ရဲ့ဥယျာဉ်ချမ်းမြေတွေကိုအဖျက်ပြီးတော့မှတူးမှပဲသူတို့ကဒီစီမံကိန်းကကြောင်မီသွေးတူးမယ်ဆိုလို့သူတို့ကသိရတယ်ပေါ့နော်ပြီးတော့ဒီအဓိကကတော့2014ဧပြီမှာစပြီးတော့ဒီကြောင်မီသွေးတွင်းရအလိုလောက်စပြီးတော့မင်းလောင်တယ်ဒီကုမ္ပဏီကတော့စူးစမ်းပြီးတော့မှငြိမ့်သက်တာပဲဒါပေမဲ့သူကဒီမိကိုမထိန်ချုံနိုင်ဘူးဘာဖြစ်လဲဆိုတော့ဒီနေရာမှာလောင်တယ်သူတို့ကဒီရှိတဲ့မြေကြီးတွေနဲ့စူးစမ်းပြီးတော့ဖုံးတယ်ဒါပေမဲ့နောက်မနေ့ကျတော့တခါနောက်တနေရာမှာထပ်လောင်တယ်ဆိုတော့မိလောင်တဲ့အတွက်အဓိကပြဿနာကဒီအငွေ့ပေါ့နော်အနက်ကဆူဆူဝါထွက်တယ်ပြီးတော့ဒီကြောင်မီသွေးတွင်းရရွာနဲ့လည်းနှီးတဲ့အတွက်ဒီရွာမှာရှိတဲ့ဒီကစားကွင်းကနေဖြည့်စေအိမ်တွေကနေဖြည့်စေသူတို့ကရှူရတယ်တချို့အိမ်တွေဆိုလို့ရှိရင်၄အိမ်ပေါ့နော်အခုဒီကြောင်မီသွေးတွင်းပေးမှာရှိတဲ့အိမ်လေးအိမ်ဆိုလို့ရှင်တို့ကဒီအနက်မခံနိုင်တော့တဲ့အတွက်ဟိုကုမ္ပဏီကတော့မရွှေ့ခိုင်းဘူးဒါပေမဲ့တို့ကကိုယ့်အကူမနေနိုင်တဲ့အတွက်ဒီဝေးတဲ့နေရာပေါ့နော်အဲ့ဒါရွှေ့သွားတာတို့ရှိတယ်ဟောအဓိကကတော့ဒီနေ့လယ်ပိုင်းဆိုလို့ရှင်မြို့သမီးတွေကတော့တို့ပြောတာကတော့ဒီအဲကြောင်မီသွေးအနက်ကိုရှူရတဲ့အခါမှာဒီအိမ်ငိုက်တယ်ပြီးတော့မှခေါင်းမူးဝေတယ်ပြီးတော့အဓိကဒီအသက်ရှူလမ်းကြောင်းပေါ့နော်တို့ပြောအသက်ရှူတာမဝဘူးအဲ့လိုမျိုးဟာတော့ရှိတယ်
ဆိုဒီလိုမျိုးကြေးရွာတွေထဲမှာဝင်ပြီးတော့ဒါကတော့ဆန်စစ်ထားတဲ့သဘောပေါ့ဒီချင်းလေးကို
ဟုတ်ကဲ့ကျမတို့ဒီရွာတွေကိုကျမတို့ကမေးမြန်းထားတဲ့အပေါ်မှာတို့လာတင်ပြတယ်ပြီးတော့မှတို့ဒီကိစ္စတွေကိုကျတော့တို့အမြဲတမ်းဒီစာတင်တယ်ပေါ့နော်ဆွေရဌာနကိုရောကဲ့ညူရောတို့တင်ပြတယ
်ရဲ့အဲ့ဒါကျမနောက်တစ်ခုသိချင်တာအဲ့ဒါပဲဆိုတော့ဒီလိုဖြစ်နေတဲ့အခြေအနေကိုရွာသူရွာသားတွေအနေနဲ့တို့ဒီကနေပြီးတော့ရိုက်ခတ်မှုတွေတို့ခံရတယ်ဆိုတာကိုကြေးရွာသားတွေကတို့အနေနဲ့ဒီအထက်အာဏာပိုင်တွေကိုတင်ပြတာရှိသလား
ဟုတ်ကဲ့ဒီပြဿနာတွေဖြစ်လာတဲ့အခါတိုင်းကိုအရင်ဦးဆုံးကတော့သူကဒီကုမ္ပဏီကိုသွားတွေ့တယ်ပေါ့နော်ဒီအခုအဲမင်းလောင်တဲ့ကိစ္စတို့ဒီအဲကုမ္ပဏီကနေပြီးတော့မှမိုင်းရေတုံချတယ်ပေါ့အဓိကအားဖြင့်အဲမွန်းရသည်မှာလုပ်ငန်းရပ်နာတယ်ကျွန်တော်တို့ဒေတာကမွန်းများတဲ့အတွက်ဆိုတော့ဒီမွန်းရသည်ပြီးရင်ဒီလုပ်ငန်းပြန်စရတယ်ဆိုလို့ရှိရင်သူကမိုင်းတွင်းမှာရှိတဲ့ရေကိုသူကဆုတ်ထုတ်ပြီးတော့မှအဲ့လိုမျိုးဒီအထူးသဖြင့်ညပိုင်းထဲမှာပေါ့ဒီရွာသူရွာသားတွေအသုံးပြုတဲ့ချောင်းရေတွေကိုသူကတုံချတယ်ဆိုတော့ဒီကျွန်တော်တို့ရွာမှာကျတော့ရေတွင်းတွေပါတယ်မရှိတဲ့အတွက်ဒီချောင်းရေပဲအဓိကသုံးရတယ်ပေါ့နော်အဲ့ဒါအဲ့လိုမျိုးကိစ္စရတဲ့ပေါ်လာတဲ့အချိန်မှာသူတို့ကကုမ္ပဏီကိုသွားပြောတယ်ဒါပေမဲ့ကုမ္ပဏီကထိုင်းကုမ္ပဏီဖြစ်တဲ့အတွက်ဒီမြန်မာစကားတတ်တဲ့သူမရှိဘူးဆိုတော့ရွာသားတွေကဒီစကားပြောတဲ့အချိန်မှာအဆင်မပြေဘူးပေါ့နော်ဟိုဘက်ကလည်းထိုင်းကလည်းမြန်မာနားမလဲမြန်မာကလည်းဟိုကရင်လူမျိုးတွေကလည်းထိုင်းလူမပြောတတ်တဲ့အခါကျတော့အဲပြဿနာဖြစ်တယ်ဆိုတော့ကျမတို့ခုနကတော့ဒီအစိုးရဌာနနဲ့ဒီကင်ညူကိုလည်းပြောကြားလေးရှိတယ်ဒါပေမဲ့ပြဿနာကဘာလဲဆိုတော့အဲအစိုးရဌာနအနေနဲ့ကကျတော့ဒီနေရာကအရန်လှမ်းဝေးတယ်ဒီနေရာကိုရောက်ဖို့အတွက်ဆိုလို့ရှိရင်ဒီမြို့ကနေသွားရမယ်ဆိုလို့ရှိရင်ရေတံတန်ကုန်းတံပေါ့ဆိုတရက်လောက်ခီးရှိတယ်အော်လက်လမ်းမမီနိုင်တဲ့နေရာမှာပါမစ်ပေးထားတာဖြစ်တဲ့အတွက်ကိစ္စတစုံတစ်ခုပေါ်လာတဲ့အခါမှာသူတို့ကလည်းပြန်ပြီးတော့ကြည့်ရတာအာနေချက်ရှိတယ်ပေါ့နော်အဲ့ဒါတစ်ခုအဲ can you ဖက်ကလည်းသူတို့ကတော့စူးစမ်းပြီးတော့တစ်ခါလေကြာရင်သူတို့ဖြည့်ရှင်းပေးတယ်ဒါပေမဲ့သူတို့ဖြည့်ရှင်းတဲ့ဟာလည်းကျွန်တော်တို့မျှော်လေးတလောက်အဲသိပ်ပြီးတော့ထိအောင်မှုမရှိဘူးပေါ့နော်ဆိုတော့အဲ့လိုမျိုးရှိတယ်ပြီးတော့ဒီဟာကအစိုးရနှစ်ဖက်စလုံးကမရှင်းဘူးပေါ့နေရ area အရာကဒီနှုတ်ဖက်စလုံးထိန်းချုပ်ထားတဲ့နယ်မြေမှာဖြစ်တဲ့အတွက်တစ်ခါလေကြာရင်ပြဿနာဖြစ်လာတဲ့အခါကျရင်ဟိုရွယ်သွေးသားတွေနဲ့ဘယ်လိုမျိုးအခက်အခဲဖြစ်လဲဆိုတော့ဆွေရစီတင်ပြတဲ့အခါမှာသူတို့ကတော့ပြောတယ်ပေါ့နော်ဒီဟာကကန်နူကဗာမစ်ပေးထားတာဖြစ်တဲ့အတွက်ကန်နူကိုသွားပြောဖို့လိုတယ်ဒါပေမဲ့ကန်နူစီသွားပြောတဲ့အခါမှာလည်းသူတို့ပြောတာတော့ဒီဟာကဗာမစ်ဒီကုမ္ပဏီကဗာမစ်ကမြန်မာဆွေရစီကရတာဖြစ်တဲ့အတွက်မြန်မာဆွေရမှာတာဝန်ရှိတယ်ပေါ့ဆိုတော့ဂျားထဲမှာအဲလိဟန်နေပေါ့အ
ဲ့တော့ဒါဆိုလို့ရှိရင်ဒီတာဝန်ရှိသူတွေဘက်ကဒီပြည်သူတွေရဲ့တိုင်တန်းချက်ပေါ်မှာထိရောက်ရောက်ကင်တွယ်မှုမရှိဘူးလို့ပြောလို့ရမလား
သူတို့ကတော့ဟိုစူးစမ်းပြီးတော့မှဖြည့်ရှင်းပေးတယ်ပထမတစ်ခါအောင်မှာတော့ဒီနေပြည်တော်မှာဒီမတို့ဒီ2015အောက်တိုဘာလမှာသွားပြီးတော့ဒီကိစ္စကိုတော့ပြောတယ်အဲ့မှာစူးစမ်းစစ်ဆေးရေးအဖွဲ့သူတို့လှုပ်ပေးတယ်နေပြည်တော် level ပေါ့ဒါပေမဲ့အဲ့မှာဘာဖြစ်လို့ဆိုတော့ကုမ္ပဏီကတော့ဂတိကိုပေးတယ်ဒီဟာတွေပြန်လုပ်ပေးပါမယ်မိမလောင်ထိန်းချုပ်ပေးပါမယ်ပေါ့နော်ဒါပေမဲ့သူဂတိကိုပေးထားတဲ့အချိန်သူမလုပ်ဘူးဘာဖြစ်လဲဆိုတော့မလုပ်တဲ့အခါမှာစွာဌာနဘက်ကလည်းဒီအရေးပြန်ယူဖို့အတွက်အားနေတယ်ဘာဖြစ်လဲဆိုတော့ခုနကကျွန်မပြောတဲ့အချိန်လက်လန်းမမိနိုင်တဲ့အခါကျတော့အောက်ချင်းမှာတကယ်ပါတယ်ဖြစ်ပြလဲဆိုသူတို့မသိပါနော်အဲ့လိုမျိုးတခုရှိတယ်ပြီးတော့အခုလက်ရှိကတော့ဒီအေးတကြံမတိုင်ခင်မှာတော့ဒီအဲကျမတို့တနေတိုင်းအတိုင်းရဲ့ဒီပတ်ဝန်းကျင်ထင်းသိမ်းဝန်ကြီးနဲ့ခရင်တိုင်းသားရဲ့ဝန်ကြီးကတော့ဒီနေရာကိုကွင်းဆင်းတယ်ကွင်းဆင်းပြီးတော့မှမီးလောင်တာတွေ့ရတယ်ရွာသားတွေတင်ပြချက်အတိုင်းခံစားနေရတယ်တွေ့တဲ့အတွက်ဒီမိုင်းကိုခဏရာရီရက်ဆိုင်ထားဖို့အတွက်ကိုအဲသူတို့စာထုတ်ထားတယ်ဒါပေမဲ့ကုမ္ပဏီက2ရက်ပဲရက်ဆိုင်တယ်လုပ်ငန်းရက်ပြီးတော့မှပြန်လည်တယ်ပေါ့နော်ဆိုတော့ဒါတော့အခုလက်ရှိရွာသားတွေတော့စာပြန်တင်ထားတယ်ဆိုတော့ကုမ္ပဏီကမရပါမယ်လေဒီအစိုးရဘက်ကဟိုပါအေးမယူနိုင်ဘူးဘာဖြစ်လဲဆိုတိလည်းမတိနိုင်ဘူးအရန်အလန့်ဝေးတယ်ဖုန်းတွေဘာတွေလည်းမရဘူးပေါ့နော်အကြောင်းမလို့အဲ့ဒါကြတော့ဟိုသူတို့ကတော့စူးစမ်းသလောက်တော့သူတို့အဖြည့်ရှင်းပေးတယ်ဒါပေမဲ့အခက်အခဲဖြစ်နေတုံးပဲဘာဖြစ်လဲဆိုတော့လက်လန်းမမီနိုင်တဲ့နေရာမှာဝေးကွာတဲ့နေရာမှာဖြစ်တဲ့အတွက
်ဟုတ်ကဲ့အဲ့တော့အခုဒီမှာနော်ကတိဘော်ဒီကိုလာတဲ့ကိစ္စမှာဆိုလို့ရှိရင်လေအခုဒီကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ဘန်ချောင်းဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ဒီလိုမျိုးတဘာပဝင်ကျင်ပေါ်ရိုက်ခတ်မှုတွေလူလူတွေပေါ်မှာရိုက်ခတ်မှုတွေရှိနေတဲ့အခြေအနေတွေကိုဒီမှာလာပြီးတော့တင်ပြရတယ်လို့သိရတယ်အဲ့ဒါကောဒီမှာလာတင်ပြရတယ်ဆိုတာကဘယ်ဖွဲ့စည်းတွေကိုအဓိကလာပြီးတော့တင်ပြတာလဲနည်းနည်းတော့ရှင်းပြပါလား
ဟုတ်ကဲ့အခုဒီတပတ်မှာကျတော့ဒီကပတ်ဘဏ်နေပြီးတော့မှသူຫນွေရသည်အစီဝေးရှိတယ်ပေါ့နော်ဆိုတော့ကျမတို့ကအဲ့မှာသူတို့ကအရက်ဖက်ဖွဲ့စည်းတွေအတွက်ကိုကိုသူတို့ရဲ့ဒီရင်းနှီးမြှုပ်နှံမှုကြောင့်ထိခိုက်နေနိုင်မယ်ဆိုလို့ရှင်လာပြီးတော့တင်ပြလို့ရတယ်ပြီးတော့သူတို့ကဒီအကယ်၍ကိုယ်မှာထိခိုက်နေနိုင်မှုရှိတယ်ဆိုလို့ရှင်တိုင်တန်းနိုင်တဲ့ဒီဌာနပေါ့နော် CEO ဆိုတဲ့ဌာနမှာတိုင်တန်းနိုင်တာဖြစ်တဲ့အတွက်ကျမကတော့ဒီကဒီခီးစဉ်အတွက်ကိုကျမလာတယ်အဲမနေ့မှာတော့ကျမတို့ဒီတာဝန်ရှိတဲ့သူတွေနဲ့လည်းကျမတို့အတီတန်တွေးဆောင်တယ်ဒီအကြောင်းအရာကိုကျမတို့ပြောပြတယ်ပြီးတော့ကျမတို့လည်းဒီအစီအစဉ်တရက်အနေနဲ့ဖက်နန်အနေနဲ့ကျမတို့ဒီအကြောင်းအရာကိုဆွေးနွေးတယ်ပြီးတော့မနေ့မှပဲကျမတို့ဒီတိုင်တန်းနိုင်တဲ့ဌာနမှာဒီဝန်ချောင်းအကြောင်းမိသွေးစီမံကိန်းကြောင့်ထိခိုက်နေတဲ့ဟာတွေအရွယ်သူရသားတွေခံစားရတဲ့ဟာကိုကျမတို့ဒီစာတင်ခဲ့ပါတယ်ပေါ့နော်ဆိုတော့ဒီဟာကကပတ်ဘဏ်နဲ့ဘယ်လိုပတ်သက်လဲဆိုတော့ဒီနိုင်ငံတကာငွေကြေးကော်ပိုရေးရှင်းကနေပြီးတော့မှဒီreversing ban ပေါ့အဲ့ဒီ ban ကတော့ဒီ Australia မှာအခြေစိုက်တယ်အဲ့ဒီမှာသူတို့ကပတ်စံရင်းနှီးမြှုပ်နှံထားတာရှိတယ်ပြီးတော့ reversing ban ကနေပြီးတော့မှအခုဒီထိုင်းနိုင်ငံမှာရှိတဲ့ energy act ပေါ့ဆိုရင်ကဘာမှာသူတို့အဲ့ဒီတချို့ share တွေရှိတယ်ပေါ့နော်ပြီးတော့မှလက်ရှိမှာကကြောက်ဒီ energy act နဲ့ဒီ Easter Night ကပူပေါင်းပြီးလောက်တာဖြစ်တဲ့အတွက်သူတို့ရဲ့ရင်းနှီးမြှုပ်နှံမှုပါတယ်ပေါ့နော်ဒါကြောင့်မလို့ကျမတို့ကသူတို့စီမှာလာပြီးတော့မှဒီအချက်လက်တို့တင်ပြခြင်းဖြစ်ပါတယ
်အခုလို့တင်ပြပြီးလို့ရှိရင်သူတို့ဘက်ကဘာတွေပြန်လုပ်ပေးမယ်လို့ကိုတုံ့ပြန်တာရှိပြီလားဘယ်လောက်ထိကိုဘက်ကအောင်မျှော်လင့်ထားပါလဲ
ဟာအခုသူတို့ကတော့ဒီတိုင်တန်းစာကဟိုပါပေါ့နော်ဒီဘောင်ဝင်မဝင်သူတို့ပြန်ကြည့်မယ်သူတို့ပြန်ကြည့်ပြီးတော့15ရက်လောက်အချိန်ကြာမလို့ပြောတယ်ဆိုတော့ကြည့်ပြီးတဲ့အခါမှာအကယ်၍သူတို့ကတော့ဒီတိုင်တန်းစာကဘောင်ဝင်တယ်ဆိုလို့ချင်းကျမတို့ကတော့အချက်လက်အသေးစိတ်ကိုကျမတို့ပြန်တင်ရအောင်မယ်အကယ်၍သူတို့ကတော့ဘောင်မဝင်ဘူးဆိုလို့ရှင်တော့သူတို့ပြန်အကြောင်းကြားမယ်လို့ပြောပါတယ်ရှင
်ဟုတ်ကဲ့အဲ့တော့ဒီစီမံကိန်းကိုကရင်ဒီလူမှုဖွဲ့စည်းတွေကတော့ဒီတဝဲမှာရှိတဲ့ပေါ့နော်ဒီလူမှုဖွဲ့စည်းတွေကတော့ရက်ဆိုင်ပေးဖို့တောင်းဆိုရလို့သိရတယ်ဒါပေမဲ့ဆော့ဆော့ပြောသလိုပဲတာဝန်ရှိသူတွေကလာလို့တော့လေကုမ္ပဏီကပြီးတော့ပြန်ဖွင့်တာပဲဆိုတော့ဒီစီမံကိန်းရက်ဆိုင်ဖို့ကဘယ်လောက်ထိလိုအပ်တယ်လို့ထင်တယ်လဲ
ဆိုတော့အဓိကဒီစီမံကိန်းကတော့ဟိုရက်ဆိုင်ထားသင့်တယ်ဘာဖြစ်လဲဆိုတော့နံပါတ်1အစိုးရဖက်ကကြည့်မယ်ဆိုလို့ရှိရင်လုံးဝကိုလက်လန်းမမီနိုင်တဲ့နေရာမှာသွားပေးထားတာဖြစ်တဲ့အတွက်ပြဿနာပေါ်လာရင်လုံးဝသူတို့ကတော့ဖြည့်ရှင်းဖို့အခက်အခဲရှိတယ်ဟိုထိုင်းရင်အားအရရောသွားရေးလာရေးအရရောပေါ့နော်ပြီးတော့ KNU အနေနဲ့လည်းဒီသူရဲ့အသံကိုနားထောင်သိတယ်။ဘာဖြစ်လဲဆိုအဓိကအခုလက်ရှိပြဿနာကကုမ္ပဏီကလုံးဝဒီအခုကြောက်မိသွေးမီးလောင်တဲ့ဟာမှာမထိန်းချုပ်နိုင်ဘူး။ဆိုတော့ तू ကတော့လောင်လိုက်မီးနဲ့ပြန်ဖုံးလိုက်ဆိုတော့အောက်ချင်မှာလောင်နေသလားမလောင်ဘူးလား။ပြီးတော့ဒီအခုကလောင်ကျွမ်းနေတဲ့အပေါ်မှာလူတွေကိုကဒီကျမရဲ့အရာကသူတို့အသက်ရှူဒီအသက်ရှူတဲ့ဟာမှာခက်ခဲဖြစ်တယ်ဆိုတော့ဒါတွေကိုအကုန်လုံးတည်တည်ချာချာပေါ့နော်အစီမံကိန်းကိုပြန်လဲဆန်းစစ်သုံးသပ်ပြီးတော့မှဒါကလက်ရှိခွင့်ပြုတည်မတည်စဉ်းစားသိတယ်ပေါ့နော
်ဟုတ်ကဲ့အခုလိုမျိုးပြပြစစုံဖြေချပေးတာကျေးဇူးများကြီးတင်ပါတယ
်မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေညအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည10နာရီကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာည9နာရီခွဲကနေစတင်ထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ရပါမယ်။မအေးသနာကျော်စီစဉ်တင်ဆက်ထားပါရရှင်။
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းမှာလူကြိုက်များတဲ့တခြင်းလေးတပုတ်နဲ့ဖြောပြေးပေးမယ့်အပြင်သောရရှင်တွေအတွက်မြန်မာတခြင်းလေးတပုတ်နဲ့လည်းမေတ္တာတည်းလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်အခုအရင်ဦးဆုံးတော့ VOE အစီအစဉ်တွေကိုနားဆင်ကြည့်ရှုရတာသဘောကျလို့ကျေးဇူးတင်ပါတယ်အဲ့လိုရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုဖော်ပြပေးစင်ပါတယ်စေရန်ဆိုတဲ့တော်ရှင် Facebook ပေါ်မှာရေးလာတာကတော့
VOA ဝိုင်းတော်သားများအားလုံးလူရဆန္ဒပြည့်စုံပါစေတောင်တွင်ကြီးသားများကိုစားဆုတောင်းပေးရတယ်ခင်ဗျာ
ဟုတ်ကဲ့အခုလိုဆုတောင်းပေးလာတဲ့တောင်တွင်ကြီးသားတွေကိုအထူးကျေးဇူးတင်ပါတယ်နော်မင်းကြီးမောင်တန်မဏိဆိုတဲ့ Facebook တော်ရှင်ကလည်
းမင်္ဂလာပါ VOA အခုလိုကနဦးသတင်းများကိုနားဆင်နိုင်မှုထုတ်လွှင့်ပေးမှုကိုလှိုင်လွှဲစွာကျေးဇူးလျက်ပါကျေးဇူးတင်ပါတယ်
မင်းကြီးမောင်တမန်ကြီးကကျမတို့ VOE ကနေပြီးတော့ Radio အစီအစဉ်တွေကို Facebook ပေါ်မှာဓာတ်ရိုက်ထုတ်လွှင့်ပေးမှုကိုနားဆင်အားပေးပြီးတော့အခုလိုရေးလာတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အရင်သတင်းပတ်အတွင်းမှာသောရရှင်ရဲ့အထူးစိတ်ဝင်စားတဲ့သတင်းတစ်ပုဒ်ဖြစ်တဲ့27ရာစုပင်လုံညီလာခံဒုတိယကြိမ်ကျင်းပမှုနဲ့ပတ်သက်လို့သောရရှင်တို့သူတို့ရဲ့အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတာကိုဝေမျှပေးကြပါမယ်။တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့9ဖွဲ့ပြည်သူ့ညီညွတ်ရေးညီလာခံ27ရာစုပင်လုံဒုတိယကြိမ်အစည်းအဝေးကိုပါဝင်တက်ရောက်ဖို့အတွက်နေပြည်တော်ကိုရောက်သွားကြပြီးတော့ပထမအကြိမ်တုန်းကမဖိတ်ကြားခဲ့တဲ့ TNLA ပလောင်တပ်ဖွဲ့ MNDAA ကိုကန်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေပါပါဝင်ပြီးတော့ရောက်သွားကြတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်စောဝင်းကပထမအကြိမ်27ရာစုပင်လုံညီလာခံမှာမပါခဲ့ရတဲ့ဒီအဖွဲ့တွေဒုတိယအကြိမ်ညီလာခံတက်ရောက်တာနဲ့ပတ်သက်ပြီးတော့ထူးဝမ်းမြောက်မိပါကြောင်းအခုလိုပြောလာပါတယ်
။ဒါကမင်္ဂလာသတင်းပါပဲ။ကြားရတာဝမ်းသာပါတယ်။ညီညာရေးညီလာခံမှာအလုံးပါလာတာကကောင်းတဲ့လက္ခဏာပါ။ပြောဆိုခွင့်ပါဝင်ဆွေးနွေးခွင့်မရသေးရင်တော့မှကြားနာခွင့်နားထောင်ခွင့်ရလို့ကိုယ့်ရဲ့အလှည့်ကြရင်ဘာလို့ဆွေးနွေးရမလဲဆိုတာကြိုတင်ပြင်ဆင်ခွင့်ရပါတယ်။အလုံးကတနင်္ဂနွေဒေသတွေမို့လို့ပူပေါင်းပြီးတော့စီးလုံးညီညွတ်မှုရမှာပဲတိုင်းပြည်ကတိုးတက်ဖို့မျိုးမှာပါမင်္ဂလာဖြစ်ပါတယ
်ဒါတော့ရှင်စောဝင်းမှာဂျွန်ဘွိုင်းဆိုတဲ့တော်ရရှင်ကတော့တိုင်းပြည်တိုးတက်ရေးအတွက်ငြိမ်းချမ်းရေးရစေချင်တာပ
ါ Global Finance ကကမ္ဘာမှာမြန်မာနိုင်ငံဟာဆူဒန်ရဝမ်ဒါဆီးရီးယားလီယွန်ထက်တို့ပင်ဆင်းရဲပြီးတော့23နိုင်ငံမြောက်အဆင်းရဲဆုံးနိုင်ငံလို့ဖော်ပြထားပါတယ်ငြိမ်းချမ်းရေးရမှာပဲတိုင်းပြည်ကဖွံ့ဖြိုးတိုးတက်မှာပါ
ဒါက27ရာစုပင်လုံညီလာခံဒုတိယအကြိမ်ကျင်းပမှုမှာပထမတစ်ခေါက်တုန်းကမတည့်ရောက်ရတဲ့အဖွဲ့တွေပါဝင်လာတာနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့အမြင်တွေကိုရေးသွားကြတာဖြစ်ပါတယ်ရှင်။နိုင်ငံရေးကိစ္စရပ်တွေအပြင်လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုဆက်ပြီးတော့ဝေမျှပေးသွားဖို့ရှိပါတယ်နော်။အခုတော့သောရရှင်တွေကိုအနောက်တိုင်းမှာထိတ်တန့်ရောက်တဲ့သတင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်။ Despacito ဆိုတဲ့တချင်ကိုတော့ Louis Fonsi နဲ့ Daddy Yankee တို့တီးဆိုပြီးတော့သူတို့ကမှ Justin Bieber ကအားဖြည့်ပြီးတီးဆိုပေးထားတာပါ။မေလ29ရက်နေ့သတင်းပတ်အတွက် Billboard Hot 100တွင် Billboard ရဲ့ Hot အဖြစ်ဆုံးတေးတရာစင်မှာ Number 1 ဖြစ်တဲ့ဒီ Despacito ဆိုတဲ့တချင်ကတော့အင်္ဂလိပ်ဘာသာနဲ့ပြောရရင် Slowly နည်းနည်းလေးလို့အဓိပ္ပာယ်ရပါတယ်။ Spain ဘာသာနဲ့တီးဆိုထားတဲ့တချင်ဖြစ်ပြီး Puerto Rican Pop ဆိုတော့ Louis Fonsi နဲ့ Puerto Rican Rapper Daddy Yankee တို့တီးဆိုတာကိုကနေဒါဆိုတော့ Justin Bieber ပါဝင်ပြီးအားဖြည့်ထားတာဖြစ်ပါတယ်။ရက်ကီကီတာနွေတဲ့ pop တခြင်းတစ်ပုဒ်ဖြစ်ပြီးနိုင်ငံပေါင်း28နိုင်ငံမှာထိတ်ဆုံးရောက်တဲ့တခြင်းဖြစ်ပါတယ်။နောက်နိုင်ငံပေါင်း12နိုင်ငံမှာလည်းအကောင်းဆုံးတေးဆဲပုတ်စင်းနဲ့ဝင်ပါတယ်။ဒီတခြင်းရဲ့အထူးခြားချက်ကတော့ Spain ဘာသာစကားနဲ့အများဆုံးသိဆိုထားတဲ့တခြင်းတစ်ပုဒ်ဖြစ်ပြီးတော့1996ခုနှစ်နောက်ပိုင်းမှာ Billboard Hot 100စီးမှာပထမအဦးဆုံးအဲ့လိုစပိန်ဘာသာနဲ့တည်ဆိုတဲ့တခြင်းတစ်ပုဒ်ထိတ်ဆုံးရောက်တာဖြစ်ပါတယ်။1996ခုနှစ်ကတော့စပိန်လိုတည်ဆိုထားတဲ့မာဂရီနာဆိုတဲ့တခြင်းကနံပါတ်1ရောက်ခဲ့တာပါနော်။ကဲအခုအကြာကြီးနေတော့မှနံပါတ်1ပြန်ဖြစ်တဲ့စပိန်ဘာသာနဲ့အများစုတည်ဆိုထားတဲ့ Despacito ဆိုတဲ့တခြင်းကိုနားဆင်ကြည့်ကြရအောင်ပါရှင်။Come and move that in my direction. So thankful for that, it's such a blessing, yeah. Turn every situation into heaven, yeah. Oh, you are my sunrise on the darkest day. Got me feeling some kind of way. Make me wanna savor every moment slowly, slowly. You fit me, telling me love how you put it on. Got the only key, know how to turn it on. The way you never lie my ear, the only words I wanna hear. Baby, take it slow so we can last long. Tú eres el imán y yo soy el metal. Me voy acercando y voy armando el plan. Solo con pensarlo se acelera el pulso. Oh yeah, ya, ya me está gustando más de lo normal. Todos mis sentidos van pidiendo más. Esto hay que tomarlo sin ningún apuro. Despacito, quiero respirar tu cuello despacito. Deja que te diga cosas al oído, para que te acuerdes si no estás conmigo. Despacito, quiero desnudarte a besos despacito. Firmo las paredes de tu laberinto y hacer de tu cuerpo todo un manuscrito. Justin Bieber ပူရဲပြီးတော့တည်ဆူထားတဲ့ Despacito ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင်။အခုတော့မျက်မှောက်ရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးလာကြတာတွေကိုဝေမျှပေးချင်ပါတယ်။ VOA ကဒေါခင်မျိုးသက်တင်ဆက်ပေးသွားတဲ့အကြောင်းမျိုးတွေ၃ဓာတ်အားပေးစက်ရုံရဲ့အနေအပိုင်း၁အစီအစဉ်တင်ဆက်မှုနဲ့ပတ်သက်ပြီးတော့သောရရှင်တွေတုံ့ပြန်ချက်ရေးသားလာတာကြတာကိုဝေမျှပေးချင်ပါတယ်။မြန်မာနိုင်ငံမြို့ကြီး၆မြို့ရဲ့လေတုအခြေအနေကလေတုညဉ့်ဉဲမှုမှာနာမည်ကြီးတဲ့တရုတ်နိုင်ငံဘေကျင်းမြို့ထဲဆယ်ဆပိုများနေတဲ့အချိန်မှာအကြောင်းမျိုးတွေ၃ဓာတ်အားပေးစက်ရုံတွေထပ်ပြီးတော့တည်ဆောက်ဖို့အစီအစဉ်နေတာမလို့ဒီစက်ရုံတွေအနေနဲ့ဘလောက်ကြီးမားလဲဆိုတာကိုဒေါခင်မျိုးသက်ကအပိုင်း၂ပိုင်းခွဲပြီးတင်ပြခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်ဒုဒုတော့တော့ဆိုတဲ့သောရရှင်ကတော့
ဟိုးရှိရှိတုန်းကနှစ်ပေါင်းများစွာကြောင်မီးသွင်းနဲ့လက်စစ်ထုတ်ခဲ့ကြတာပါပဲ။မြစ်ထားမှလည်းတုံးခဲ့ကြပါလေ။အဲ့ဒီခေအဲ့ဒီအချိန်ဒီမှာလူတွေဟာဒီလိုပဲနေခဲ့ကြတာပါ။သိပ္ပံပညာထွန်းကားလာတော့ဘေးမကင်းကြောင်းပြောလာကြတယ်။မြမပြည်လိုမျိုးဆင်းရဲတဲ့နိုင်ငံတွေအတွက်အဲ့လိုမျိုးအသေးစိတ်လိုက်နေရလို့ရှိရင်ဘာမှဖြစ်မလာနိုင်ပါဘူး။ဒါအပြင်အင်းကြီးချင်းနိုင်ငံကြီးတွေကလည်းကြောင်မီးသွင်းကိုအကြီးအကျယ်တုံးနေကြတော့ဒုနိုင်ငံကပြည်သူတွေလည်းအနည်းနဲ့အများခံကြရပါတယ်။ဒီတော့မထူးပါဘူး။လက်စစ်မြန်မြန်ရတဲ့ကြောင်မီးသွင်းစိတ်ဝင်စားလုပ်လိုက်ပါအမေရိကအပါဝင်အားလုံးလည်းလုံနေကြတာပဲလေ။လာမယ့်ဘီပြေးတွေ့ကြရမှာပဲ။ကြောက်မနေပါနဲ့
။ကြောက်မီးသွေးကြောက်ပင်ပဲလည်းမတက်နိုင်ပါဘူး။ဒီကြောက်မီးသွေးပဲတုံးရမှာပါပဲ။လာမယ့်ဘီပြေးတွေ့ကြတာပေါ့ဆိုပြီးဒီသောရရှင်ဒူဒူတက်တော့ရေးလာတဲ့အချိန်မှာမြင့်တန်းဆိုတဲ့သောရရှင်က
တဘာဝတံဝေးကလည်းရောင်းထားလို့ကုန်။ရေအားနဲ့ကြောက်မီးသွေးကလည်းတဘာဝပေါင်းချင်းထိရိုက်ပျက်စီး။အမှုပြုဓာတ်ပေါင်းမှုဆိုတာကလည်းလက်လန်းမမီ။လျှက်စီမီမရှိလို့ကလည်းမဖြစ်။ တန်းပြီးမတိုးတက်နိုင်ဘလို့ရှေ့ဆက်ကြမည်နီ
းပြည့်စစ်မီကလည်းမရှိလို့မဖြစ်အခုကြောင်မီသွေးကလည်းအနေရပေးတယ်ဆိုတော့ရှေ့ကိုဘလို့ဆက်ကြမှာလဲဆိုရမေကွန်းထုတ်လာပါတယ်မျိုးစော်ဆိုတဲ့တော်ရရှင်ကလည်
းမီးမရဘူးမီးပြတ်တယ်အခုထိမီးမှန်အောင်မလုံနိုင်သေးဘူးလားမပြောကြနဲ့ကြောင်မီသွေးဆက်ရုံမလုံစေချင်တဲ့သူစင်းရင်ကောက်ပြီးတော့သူတို့ကိုပြန်လဲပြေဖြိုးမဲဆွမ်းအင်ဖြစ်တဲ့ဆိုလာပြားတွေအိမ်မှာဆင်ပေးလိုက်နောက်ပြီးလှက်စစ်မီးလိုင်းကိုဖြုတ်ကြအောင်သူများတွေလိုလှက်စစ်သုံးကြအောင်ပါ
သူကတော့ခက်ရွရွလေးရေးလာတာထင်ပါတယ်နော်။ကြောင်မီးသွေးမလို့စေချင်ရင်တော့ဆိုလာပြားတွေသူတို့အိမ်မှာတက်ဆင်ပေးလိုက်ပါတဲ့။ကိုပေါ့ဆိုတဲ့သောရရှင်ကလည်း
တိုင်းနဲ့ဆက်မှားတာမဖြစ်နိုင်ဘူးလား။ဂူဒီအက်စစ်မိုးရွာတယ်ဆိုတာမမြင်မကြားမတွေ့သေးပါဘူး။မြမပြီလျှက်စစ်မီးမဖူလုံနိုင်အောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတာလား။မကောင်းမြင်ရှုတော့ကနေပဲအပြစ်တွေကြီးတမင်ပြောနေ။ကောင်းတဲ့အချက်တွေကြတော့တခုမှဖော်ပြမထားပါဘူး။ဂျပန်တွေတုံးနေတာကြာပေါ့။မကောင်းဘူးလို့ပြောတာမကြားမိပါဘူး။အားလုံးချင့်ရုံပါ။
သူကတော့မြန်မာနိုင်ငံမှာလေလူညင်ညမ်းမှုအနေကြီးနေတယ်ဆိုတာမယုံကျင်တဲ့ပုံရှိပါတယ်เนาะဂျပန်နိုင်ငံတို့အမေရိကန်ပြည်ထောင်စုတို့မှာကကြောင်မီးသွေးကိုမတုံးတလောက်ဖြစ်သွားပါပြီရှင်ခွန်ပြဘွားဆိုတဲ့တော်ရရှင်ကတော့
လူကတော့ဖျောင်းနိုင်မီးနဲ့နေလို့ရပါတယ်စက်ယုံတွေကဖျောင်းနိုင်မီးနဲ့လဲလို့မရဘူးစက်ယုံတွေမှာလည်းအလုံးလုံးနေတဲ့လူထောင်းနဲ့တောင်းနဲ့ချီပြီးရှိတယ်ဘလို့လောက်ကြမလဲ
ဒီစက်ယုံတွေမရှိတော့ရင်ဒီစက်ယုံတွေမှာအလုံးလုံးမဲ့လူတွေဒုက္ခရောက်ကြပါမယ်ဆိုတော့ရေးလာတာပါကျဲဆိုတဲ့သောရရှင်ကတော့အစိုးကြိုးတွေတံပြန်ရှော့ချဖို့လှုံ့ဆော်ရပါမယ်ဆိုပြီးတော့အခုလိုတိုက်တွန်းလာပါတယ်
။လုံရင်ရတယ်ဆိုတဲ့နည်းပညာကိုအလွန်ကျွံသုံးစွဲဘေးထွက်အစိုးကြိုးတွေဖြစ်စေပါတယ်။စစ်မှုနိုင်ငံကြီးတွေကဒါကိုသိရှိပြီးနောက်မှာလိုအပ်ချက်ပြည့်မီတာနဲ့ဖြတ်သိမ်းခြင်းဘေးထွက်အစိုးကြိုးတွေတံပြန်ရှော့ချခြင်းတွေလှုံ့ဆော်ပါတယ်။နည်းပညာတုံတိုင်းမကောင်းပါဘူး။လိုအပ်ချက်ပြည့်မီအောင်လောက်ပဲသုံးသင့်ပါတယ်
။ရှူရိုင်းရင်ဆိုတဲ့သောရရှင်ကလည်းမှန်ပါတယ်။လိုအပ်တာတွေပို့ပြီးတော့သုံးစွဲလို့အစိုးကြိုးတွေဖြစ်လာတာပါဆိုပြီးတော့သူကိုထောက်ခံထားပါတယ်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်เนาะသောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့မေတ္တာတေးလက်ဆောင်ထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်ရှင်ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမေတ္တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းအထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင်လည်း bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိတာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။တို့ချစ်တဲ့တော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့မေတ္တာတေးလက်ဆောင်ဖြောပြပေးခြင်းပါတယ်ရှင်။ချောင်းငယ်တီဆိုထားတဲ့စိတ်ကူးလေးပါပဲဆိုတဲ့သချင်းကိုတော်ရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော
်။စိတ်ကူးလေးပါပဲ။ဒါအိမ်မက်လေးပါပဲ။မကြောက်ဘူးလင်းပြောင်းချောင်းမဲတွေ့ငယ်လေးရဲ့။ငါသာဆွေးလန်းကြည့်နေတယ်။လေးလေးပြောင်းလို့ပဲ။လာမင်းကြီးကိုတင်ကြစမီးတယ်။
စိတ်ကူးလေးပါပဲဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေထိုင်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်သောရရှင်ရဲ့အားလုံးရှင်လန်းချမ်းမြေကြပါစေရှင်
Thank you.
ဧတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လင်းပေးပါမယ်။ဒီတစ်ပတ်မှာတော့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့တရုတ်ရဲ့ပါဝင်မှုအခင်္ကဏ္ဍဆိုင်ရာအကြောင်းတွေနဲ့ပတ်သက်ပြီးဆွေးနွေးသုံးသပ်ထားတာကိုနားဆင်ရမှာပါ။မိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါရရှင်။
ဆူရကိုစလေကနေဒွန်းဒွန်းတက်တက်ညှိနှိုင်းဆောင်ရွက်ပေးတာကြောင့်ဒုတိယကြိမ်မြောက်21ရာစုပင်လုံညီလာခံလာတက်တဲ့ဝါတက်ဖွဲ့ခေါင်းဆောင်တွေဟာဖွင့်ပွဲလောက်ပဲတက်ပြီးမေလ29ရက်နေ့နေပြည်တော်ကနေပြန်ထွက်ခွာသွားကြပါပြီ။ညီလာခံမှာဝင်ရောက်လေ့လာတာဆွေးနွေးတာမျိုးလုံးမသွားဘူးဆိုတဲ့သဘောပါ။ဝါတက်ဖွဲ့ခေါင်းဆောင်တွေနေပြည်တော်မှာရှိနေချင်းနိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်အပါအဝင်အခြားပုဂ္ဂိုလ်တချို့နဲ့တွေ့ဆုံဆွေးနွေးတာလုပ်ခဲ့တယ်လို့ကြိုတင်ယူဆောင်လာတဲ့မှတ်တမ်းတစ်စောင်ကိုလည်းသတင်းမီဒီယာတွေစီဖြန့်ဝေပေးခဲ့ပါတယ်။ဝါပြည်နယ်နှင့်မြန်မာအစိုးရတို့အကြားတနင်္ဂနွေလုံးအပြစ်ခတ်ရက်စရေးသဘောတူညီချက်ပြင်ဆင်ခြင်းနှင့်ပတ်သက်၍ကမ်းလှမ်းခဲ့သောဖြစ်စဉ်လို့နာမည်ပေးထားတဲ့အဲ့ဒီမှတ်တမ်းမှာသတင်းဌာနတွေနဲ့နိုင်ငံရေးသမားတွေအရင်ကမသိသေးတဲ့အချက်တချို့ပါဝင်တာတွေ့ရပါတယ်။တကယ်တော့မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်မှာအင်အားကြီးလက်နက်ကင်တွေဖြစ်တဲ့ဝါတပ်ဖွဲ့ကချင်တပ်ဖွဲ့အပါအဝင်တရုတ်နယ်ဆက်ကလက်နက်ကင်တွေနဲ့ဆွေးနွေးမှုဖြစ်စဉ်တွေဟာအရေးကြီးပါတယ်။ညီလာခံကာလအတွင်းဝါတပ်ဖွဲ့ကသတင်းမီဒီယာတွေကိုဖြန့်ဝေသွားတဲ့မှတ်တမ်းမှာဘာတွေပါသလဲ။အစိုးရတပ်မတော်နဲ့ဝါဥဆောင်တဲ့မဟာမိတ်အဖွဲ့တွေကြားငြိမ်းချမ်းရေးတည်ဆောက်မှုအဆင်ပြေနိုင်ပါမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ဝါတက်ဖွဲ့ရဲ့မှတ်တမ်းမှာအခန်း၅ခန်းစာမျက်နှာ73မျက်နှာပါဝင်ပါတယ်။ဤတန်းဖော်ပြချက်မှာဝါတက်ဖွဲ့အနေနဲ့အရင်မြန်မာအစိုးရနဲ့အဆင့်၃ဆင့်ငြိမ်းချမ်းရေးစာချုပ်ကိုလက်မှတ်ထိုးထားတဲ့အကြောင်းနောက်ပြီးဝမိုင်းလာနဲ့မြန်မာတပ်ဖွဲ့တွေဟာလည်းတိုက်ပွဲမဖြစ်ငြိမ်းချမ်းတဲ့အနေအထားမှာရှိနေတာကြောင့်တတိုင်းပြည်လုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA မှာလက်မှတ်ထိုးဖို့မလိုဘူးလို့ခံယူထားတဲ့အကြောင်းတရုတ်နယ်စပ်မှာမြန်မာတပ်မတော်နဲ့ကိုကန့်တအောင်းပလောင်အပါအဝင်တိုင်းသားတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတာကြောင့်ငြိမ်းချမ်းရေးဖွံ့ဖြိုးရေးကိုဖော်ဆောင်နိုင်တဲ့ပတ်ဝန်းကျင်မရှိဘူးလို့ခံယူတဲ့အကြောင်းဒါကြောင့်ကိုကန့်တအောင်းနဲ့ရခိုင်အေတပ်ဖွဲ့တွေငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပါဝင်လာအောင်သူတို့အနေနဲ့စ조사ခဲ့တဲ့အကြောင်းဒါပေမဲ့မြန်မာအစိုးရဘက်ကအဲ့ဒီအချက်ကိုလက်မခံခဲ့တဲ့အတွက်ပြဿနာကိုဖြေရှင်းနိုင်ခြင်းမရှိဘဲဒီကနေ့အထိအချိန်ရှည်ကြာခဲ့ရတယ်လို့ဖော်ပြထားပါတယ်။အခြားတစ်ဖက်မှာတော့တရုတ်အစိုးရဘက်ကနေဝါနဲ့မိုင်းလာအဖွဲ့တွေကိုမြန်မာအစိုးရဦးဆောင်အကောင့်ထဲပေါ်နေတဲ့တနိုင်ငံလုံးဆိုင်ရာအဖြစ်ခက်ရစဲရေးစာချုပ် NCA မှာလက်မှတ်ထိုးဖို့တောင်းဆိုခဲ့တဲ့အကြောင်းဒီအတွက်ဝါအဖွဲ့ဟာတရုတ်တွေရဲ့တောင်းဆိုချက်ကိုတုံ့ပြန်ဖို့လက်ရှိကြုံနေရတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုထိုးဖောက်နိုင်ဖို့အတွက် NCA မှာလက်မှတ်မထိုးဘူးဆိုတဲ့သဘောထားကိုပြောင်းလဲလိုက်တယ်လို့ဖော်ပြထားပါတယ်
။ဒီအတွက်ဝါအဖွဲ့ဟာငြိမ်းချမ်းရေးကော်မရှင်တာဝန်ရှိသူတွေကိုဆက်သွယ်ပြီး NCA ကအချက်တချို့ကိုပြင်ပေးရင်သူတို့အနေနဲ့လက်မှတ်ထိုးနိုင်တဲ့အကြောင်းကမ်းလှမ်းခဲ့တယ်လို့ဆိုပါတယ်။အဲ့ဒီခါငြိမ်းချမ်းရေးကော်မရှင်တာဝန်ရှိသူကတပ်မတော်ဘက်ကသဘောတူရင်လက်ခံနိုင်တယ်။ဒါကြောင့်တပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေနဲ့ဆက်သွယ်ဖို့အကြံပေးပြီးဆက်သွယ်စေခဲ့တယ်လို့သိရပါတယ်။ဝါအဖွဲ့နဲ့တမတော်လျှို့ဝှက်ဆက်သွယ်ညှိနှိုင်းကြရတမတော်ဘက်က NCA စာချုပ်နဲ့ပတ်သက်ပြီးခေါင်းစဉ်ကိုမပြင်ရအချက်နှဲငယ်ပဲဆိုရင်ပြင်မယ်ဒီလုပ်ငန်းစဉ်တွေညှိနှိုင်းရမှာ NLD အစိုးရမပါစေပဲဝါအဖွဲ့နဲ့တမတော်နှစ်ဖက်ပဲဆွေးနွေးသွားမယ်လို့အကြောင်းပြန်တယ်ဆိုပြီးမှတ်တမ်းမှာဖော်ပြထားပါတယ်အဲ့ဒီနောက်2019မတ်လ20ရက်နေ့မှာဝါအဖွဲ့ဟာပြင်ဆင်ထားတဲ့ NCA စာချုပ်အင်္ဂလိပ်ဘာသာမူတမတော်ကိုပေးအပ်ခဲ့ပြီးဧပြီလ10ရက်နေ့မှာမြန်မာဘာသာမူကိုပေးအပ်ခဲ့တယ်လို့ဆိုပါတယ်ဒါကိုတပ်မတော်ဘက်ကလက်ခံရရှိကြောင်းနဲ့စုပေါင်းလေးလာသုံးသပ်ဖို့သဘောထားဖော်ပြခဲ့တယ်လို့သိရပါတယ်
။အခန်းလေးမှာတော့မြန်မာဘက်မှဝါပြည်အခက်အခဲများစွာကြုံတွေ့နေရသောငြိမ်းချမ်းရေးအခြေအနေကိုထိုးဖောက်ဖြေလျှော့နိုင်ရန်ကြိုးပမ်းမှုကိုလူသိရှင်ကြားအဆက်ခွဲစော်ကားခြင်းဆိုပြီးခေါင်းစဉ်တက်ထားပါတယ်။ဒီခေါင်းစဉ်အောက်မှာတော့ဝါအဖွဲ့ကကြီးမှုကျင်းပတဲ့ဧပြီလ19ရက်ပန်ခမ်းထိပ်တီးအစည်းအဝေးပြီးသမရယုံပြောခွင့်ရဦးစော်ထေကအဲ့ဒီအစည်းအဝေးဆုံးဖြတ်ချက်ကိုလက်မခံနိုင်တဲ့အကြောင်းမူလ NCA အတိုင်းပဲလက်မှတ်ထိုးရမယ်ဆိုတဲ့အကြောင်းပြောဆိုခဲ့သလိုဒေါက်ဆန်းစုကြည်ကိုယ်တိုင်တက်ပြီးဧပြီလ24ရက်နေ့မှာကျင်းပတဲ့ JICM အစည်းအဝေးမှာဒုဗိုလ်မှူးကြီးဆိုဝင်းက NCA ပါအချက်တွေကိုစလုံးတစ်လုံးတောင်းမှပြင်ဆင်ခွင့်မပြုကြောင်းပြောခဲ့တယ်လို့ဆိုပါတယ်။တကယ်ဆိုတက်မတော်အနေနဲ့ဝါအဖွဲ့အစိုးပြုထားတဲ့ NCA ပြင်ရေးမူကြမ်းကိုလက်မခံနိုင်ရင်လဲသွားရောက်ညှိနှိုင်းတဲ့ကိုယ်စားလှယ်ကိုအသိပေးနိုင်ပါရဲ့နဲ့အခုလိုမီဒီယာတွေကိုဖွင့်ချပြောဆိုလိုက်တာဟာဝါပြည်ကိုလူသိရှင်ကြားအဆက်ခွဲလိုက်တာပဲဖြစ်တယ်ဆိုပြီးဆွဆွဲထားပါတယ်။ညီကုန်းချုပ်မှာတော့ဝါအဖွဲ့အနေနဲ့ပဋိပက္ခတွေဖြေရှင်းဖို့အတက်နိုင်ဆုံးစူးစမ်းသွားမယ်။တိုက်ပွဲတွေကိုလည်းအလွယ်တကူစတင်မယ်မဟုတ်ပါ တကယ်လို့အစိုးရနဲ့တပ်မတော်ဘက်ကသာဝါအဖွဲ့တင်ပြထားတဲ့စာချုပ်တင်ဆက်ချက်ညှိနှိုင်းဆွေးနွေးမှုကိုလက်မခံခဲ့ရင်သူတို့အနေနဲ့လုံးဝမတက်နိုင်တော့ပါဘူးဆိုပြီးဖော်ပြထားပါတယ်။တကယ်တော့ဒီမှတ်တမ်းကိုပြီးခဲ့တဲ့ဧပြီလ30ရက်နေ့ကတည်းကပြုစုထားခဲ့တာပါ။မေလ24ရက်နေ့27ရာစုပင်လုံညီလာခံဖွင့်ပွဲနေ့မှာလဲဝါတက်ဖွဲ့နဲ့မဟာမိတ်အဖွဲ့ခေါင်းဆောင်တွေရှေ့မောက်မှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကအခုလိုပြောဆိုခဲ့ပါသေးတယ်တက်ချုပ်က MCA ကိုလစ်လျူရှိပြီးအခြားလမ်းကြောင်းနောက်ထပ်လမ်းကြောင်းဒုတိယလမ်းစဉ်ဆိုတဲ့အခေါ်ဝေါ်တွေသုံးဆွဲလှုပ်ဆောင်နေခြင်းဟာငြိမ်းချမ်းရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်တို့ကိုအခြေခံတဲ့ပြည်ထောင်စုစနစ်ကိုမလိုလားခြင်းသာဖြစ်ပါတယ်ဒါဟာဆွေးနွေးညီနိုင်အဖြေရှာရေးလမ်းစဉ်ကသွေးဖီပြီးလက်နက်ကင်တိုက်ခိုက်ရေးလမ်းစဉ်လက်နက်ဆွဲကင်ပြီးအာဏာရယူရေးလမ်းစဉ်နဲ့တီထောင်စုမှခွဲထွက်ရေးလမ်းစဉ်ကိုသာဥတီနေကြောင်းယူဆရမှာဖြစ်ပါတယ်စသဖြင့်ပြောဆိုခဲ့ပါတယ်
။အလုံးကိုခြုံငုံသုံးသပ်ကြည့်ရင်တရုတ်နိုင်ငံရဲ့တွန်းတွန်းတက်တက်ဂျားဝင်ညှိနှိုင်းဆောင်ရွက်မှုတွေရှိနေပေမဲ့တပ်မတော်နဲ့ဝါအဖွဲ့ဥဆောင်တဲ့တရုတ်နေဆက်ကမဟာမိတ်အဖွဲ့တွေရဲ့ဆက်ဆံရေးအလွန်တင်းမာတဲ့အနေအထားရောက်နေတာတွေ့နိုင်ပါတယ်။တဖက်နဲ့တဖက်မယုံကြည်မှုတွေတန်တရားတွေများနေတာကိုလည်းတွေ့မြင်ကြရမှာပါဘလို့ပဲဖြစ်ဖြစ်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ရဲ့ငြိမ်းချမ်းရေးရလိုမှုအတွက်ပြင်ပြတဲ့စိတ်ဓာတ်အိန္ဒိယတရုတ်နိုင်ငံရဲ့နေဆက်ဒေသတည်ငြိမ်လိုမှုစတဲ့အချက်တွေကိုအရင်ခံပြီးဆက်စူးစမ်းရင်တော့လက်နက်ကင်ပြည်ပခန့်ရပ်တန့်ရေးနေဆက်ဒေသတည်ငြိမ်ရေးအဆင့်လောက်တော့ရောက်ရှိနိုင်ပါသေးတယ်တကယ်စစ်မှန်တဲ့ငြိမ်းချမ်းရေးရဖို့အတွက်ကိုတော့ခက်ခဲနဲ့အကြီးအကျယ်စူးစမ်းကြရအောင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်အစီအစဉ်ဝင်နာဆင်ခဲ့ရတာဖြစ်ပါရရှင်အခုတော့လာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခန်းမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်သရရှိမြခင်ပြီးခဲ့တဲ့ညနေညီလာခံအတွင်းမှာပြည်တော်စုကခွဲမထွက်ရဆိုတဲ့အသုံးအနှုန်းပေါ်မှာတက်ရောက်လာတဲ့ကုသလရီကြအတော်လေးကိုအခြေတင်ဆွေးနွေးခဲ့ရပြီးတော့အစိုးမှာတော့သဘောတူညီချက်လည်းမရဘဲနဲ့ညီလာခံကိုအဆုံးသတ်ခဲ့ရပါတယ်။ဖွံ့ဖြိုးပြီးဒီမိုကရေစီရှင်သန်မဲ့ပြည်တော်စုတရသဘောတူဖွဲ့စည်းဖို့ရခွဲထွက်ခွင့်ရှိရမယ်ဆိုတဲ့သဘောထားတဲ့သလားခွဲမထွက်ရဆိုတဲ့အာမခံချက်ပဲထားတဲ့သလားဒီအသုံးနှုန်းကိုလေးပင်ဆွေးနွေးနေခြင်းအဖြစ်ညီညာရေးရှေ့ဆက်ဖို့အတွက်တကယ်ပဲထိရောက်အသုံးတက်ပါလားလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းမြန်လူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုစနစ်လိုတာကိုမင်းမြတ်လိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ Facebook စာမျက်နှာမှာလည်းကိုယ့်ရဲ့သဘောထားကိုယ့်ရဲ့မိကုန်းတွေကိုရေးသားပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2023822994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်စနစ်မင်းမြတ်လိုတဲ့တော်ရရှင်တွေကိုကြိုဆိုပါရခင်ဗျာ။
အင်္ဂါနေ့ညတိုက်ရိုက်တွင်လိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းအစီအစဉ်ကဒီတိုက်ရိုက်တွင်ဆွေးနွေးခန်းကိုတပတ်ကိုနှစ်ကြိမ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်လှက်ပါ။ဒီတစ်ပတ်မှာတော့ American ပြည်ထောင်စု California ပြည်နယ်ကဆေးမင်ကြောင်ပညာရှင် Nate Seeger ကအသံထွက်စကားပြောနိုင်တဲ့ဆေးမင်ကြောင်တမျိုးတီထွင်နေပါတယ်။ American ပြည်ထောင်စု Maryland ပြည်နယ်မှာရှိတဲ့စစ်တပ်ကတို့မှာရေတက်စစ်တက်ကတို့မှာနေ့စဉ်ကျင်းပနေကြဖြစ်တဲ့ရေတက်သားတွေရဲ့ကြောက်တိုင်တက်ပွဲကိုကျင်းပခဲ့ပါတယ်။အခုလိုထူးခြားဆန်းပြသတင်းတွေကိုကိုငိမ့်ချမ်းနဲ့အတူတင်ပြပေးပါမယ်ရှင
်။ American ပြည်တော်စု California ပြည်နယ်ကဆေးမင်ကြောင်ပညာရှင် Nate Seeger ကအတန်ထွက်စကားပြောနိုင်တဲ့ဆေးမင်ကြောင်တစ်မျိုးတီထွင်နေပါတယ်။ Soundwave Tattoo လို့နာမည်ပေးထားတဲ့ဆေးမင်ကြောင်တွေကိုလူတွေရဲ့အရေးပြားပေါ်မှာအတန်လှိုင်းပုံစံထိုးကြတာပါအဲ့ဒီအတန်လှိုင်းကို smartphone application သုံးပြီးတော့ကိုသွင်းထားတဲ့အတန်တွေကိုပြန်နားထောင်နိုင်ပါတယ်ကိုချစ်တဲ့သူရဲ့အတန်ငှက်ကလေးတွေရဲ့အော်တန်ကလေးရည်တန်ကိုကြိုက်တဲ့သချင်းတန်စတဲ့အတန်မျိုးစုံကိုထည့်သွင်းဖန်တီးလို့ရပါတယ်ပထမဆုံးအနေနဲ့ကိုလိုချင်တဲ့အတန်ဖိုင်ရဲ့ပုံရိပ်ကို smartphone application သုံးပြီးဖန်တီးရပါတယ်အဲ့ဒီနောက်အဲ့ဒီပုံရိပ်ကိုဆေးမင်ကြောင်ပညာရှင်စီမှာဆေးမင်ကြောင်ထိုးရပါတယ်အဲ့ဒီဆေးမင်ကြောင်ပုံကိုစမတ်ဖုန်းရဲ့ကင်မရာနဲ့ချိန်ပြီးဖတ်လိုက်တာနဲ့ပုံရိပ်နဲ့ကိုက်ညီတဲ့အတန်ဖိုင်ကိုတယ်လီဖုန်းကနေဖြန့်ပေးတာဖြစ်ပါတယ်။ဒီအတန်ဖိုင်ကိုဖြန့်နိုင်တဲ့ application ကို2019ဇွန်လပိုင်းကျရင်စတင်ဖြန့်ချီတော့မှာပါ။ဒီဆေးမင်ကြောင်ထိုးဖို့အတွက်ပုံမှန်အားဖြင့်ဆိုရင်ဒေါ်လာ150ကျားသင့်ပါပါခင်ဗျာ။
မေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာရှိတဲ့ရေတပ်စစ်တပ်ကတူမှာနှစ်စဉ်ကျင်းပနေကြဖြစ်တဲ့ရေတပ်သားတွေရဲ့တောက်တိုင်တပွဲကိုကျင်းပခဲ့ပါတယ်။ကျောင်းဝင်းတွင်းမှာရှိတဲ့21ပေအမြင့်ရှိတဲ့ဟန်ဒွန်တောက်တိုင်မှာချောစီတွေတုံလင်းထားပြီးတော့တောက်တိုင်ထိတ်ကိုရေတပ်သားဖြစ်တဲ့အထိမ်းမှအုပ်ထုပ်တင်ရတာဖြစ်ပါတယ်။ပထမနှစ်ကျောင်းသားအဖြစ်အောင်မြင်စွာပြီးဆုံးပြီးရေတပ်သားအဖြစ်ကိုရောက်ရှိတဲ့အထိမ်းအမှတ်နဲ့ကျင်းပတာလည်းဖြစ်ပါတယ်။အတန်းကြီးကျောင်းသားတွေကတောက်တိုင်ကိုချောစီပေါင်200လောက်တုံလင်းထားတာလည်းဖြစ်ပါတယ်။ကြောက်တိုင်တက်ရတာလွယ်တယ်လို့ထင်ပေမဲ့တကယ်တမ်းမှာတော့အချိန်နှစ်နာရီခွဲလောက်ကြာခဲ့ပါတယ်။ဒီကြောက်တိုင်တက်တဲ့ထုံးရင်းစင်လာကို1940ခုနှစ်လောက်ကစတင်ခဲ့တာဖြစ်ပြီးအုတ်ထုတ်တင်နိုင်တဲ့ရေတပ်သားကရေတပ်ဗိုလ်ချုပ်ကြီးဖြစ်နိုင်တယ်လို့အယူရှိတာပါ။ရေတပ်ဗိုလ်ချုပ်ကြီးဖြစ်တာမျိုးမရှိသေးပေမဲ့လည်းရေတပ်သားရေတပ်သမီးတွေအတွေ့တော့အသင်းအဖွဲ့လိုက်ဂျိုးပန်းလှုပ်ဆောင်ရတာကတော့အကျိုးရှိတယ်လို့ပြောကြပါတယ်ရှင်။
ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့ကလူငယ်တယောက်ဟာထူးထူးခြားခြားရေသူမပုံစံဝတ်ဆင်ပြီးအပီနာမကမ်းခြေမှာအပတ်စဉ်အပန်းလာဖြေနေပါတယ်။ဒေးဗီမော်ရယ်ရီယာကအခုလိုရေသူမပုံစံဝတ်ဆင်လာတာဟာတခြားသူတွေအတွက်တော့အထူးအဆန်းဖြစ်နေပါတယ်။သူဟာအသက်22နှစ်အရွယ်ရှိနေပြီးတော့ပင်လယ်နဲ့သဘာဝကြီးကိုချစ်တဲ့အတွက်အခုလိုဝတ်ဆင်ရတာဖြစ်တယ်လို့ပြောပါတယ်။ပင်လယ်ထဲကိုရောက်ရင်လည်းတခြားလူတယောက်ဖြစ်သွားတယ်လို့ခံစားရတဲ့အကြောင်းပြောပါတယ်။သူရဲ့အပြာရောင်ရေသူမအမိအယောင်တောက်တောက်နဲ့ကမ်းခြေကကျောက်ဆောင်တွေပေါ်မှာလှဲလျောင်းတာမျိုးလဲလှုပ်လေရှိပါတယ်။သူ့ကိုတွေးရတဲ့လူတချို့ကစော်ကားသွားတာမျိုးရှိသလိုတချို့ကလည်းဆေးရောဂါကုဆရာဝန်နဲ့ပြတဲ့နယ်လို့အကြံပေးကြပါတယ်။သူကတော့အခုလိုဝတ်ဆင်ရတာကိုပျော်ရွှင်နေတာဖြစ်ပြီးဘသူ့ကိုမှဒုက္ခမပေးဘူးလို့လည်းပြောပါတယ်။လူတွေကသူ့ကိုထူးခြားလို့ရည်စရာအနေနဲ့သဘောထားပေမဲ့လည်းသူကလည်းလူတွေကိုအားလုံးအတူတူကြီးပဲဖြစ်နေလို့ရည်နေရတဲ့အကြောင်းပြောပါတယ်ခင်ဗျာ။
သူကြားဆွန်ပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်တနင်္လာနေ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကြေညာပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပထမဆုံးပြည်ပခီးစဉ်ဟာအောင်မြင်တယ်လို့အင်ဖြူရောပြောခွင့်ရရှောင်းစပိုက်ဆာကမနေ့စနေနေ့ကကြေညာပြီးအမေရိကန်ကောင်းဆောင်ဟာတိတ်ပြီးအောင်မြင်တဲ့9ရက်ကြာပြည်ပခီးစဉ်ပြီးဝါရှင်တန်ကိုပြန်လာခဲ့ပြီလို့လည်း Twitter မှာရေးသားပါတယ်ဒီမတိုင်ခင်နိုင်ပိုင်းအတွင်းကပဲသမ္မတထရန့်ကမဟာမိတ်တွေနဲ့ခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုရှိတယ်လို့ဆစ်စလီကအမေရိကန်တပ်ဖွဲ့ဝင်တွေကိုပြောကြားခဲ့တာပါဒါပေမဲ့ဥရောပခေါင်းဆောင်တွေနဲ့ဥရောပမီဒီယာအများစုကတော့ဒီလိုမရှိမြင်ပါဘူးဥရောပရဲ့တုံ့ပြန်မှုအထူးသဖြင့်ဂျာမနီနဲ့ပြင်သစ်တို့ကတော့အခုသမ္မတထရန့်ရဲ့ခီးစဉ်ကအမေရိကန်အစိုးရရဲ့လုပ်ပုံကိုင်မှုနဲ့သိပ်ပြီးကွဲပြားတယ်လို့ပြောဆိုပြီးအောင်မြင်မှုဆိုတဲ့အသုံးအနှုန်းကိုမသုံးနှုန်းခဲ့ပါဘူးပြည်တွင်းနိုင်ငံမန်ချက်စတာမြို့တိုက်ခိုက်ခံရမှုကြောင့်နိုးကြမှုရှိလာတာနဲ့အတူအကြမ်းဖက်ဝါဒတိုက်ဖြစ်ရေးမှာအင်တာနက်ကုမ္ပဏီတွေဘက်ကပိုပြီးကူညီပေးလာတယ်လို့ပြည်ထရေးဝန်ကြီးကပြောပါတယ်။ဗြိတိန်ပြည်ထရေးဝန်ကြီးအမ်ဘာရော့ကဒီကနေ့တနင်္ဂနွေနေ့ဗြိတိန်ရုပ်သံတစ်ခုနဲ့တွေ့ဆုံမေးမြန်းခံမှာပြောဆိုတာပါ။အကြမ်းဖက်ဝါဒီတွေအဖြစ်တန်တရားရှိသူတွေရဲ့ဇကဝတ်နဲ့စာပို့တာတွေကိုရယူနိုင်ဖို့နည်းပညာကုမ္ပဏီတွေနဲ့ဗြိတိန်အစိုးရကြားဆောင်ရွက်နေတာတွေမှာတိုးတက်မှုရှိတယ်လို့ပြည်ထရေးဝန်ကြီးကပြောဆိုတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာတာလီဘန်ဘက်ကစိတ်ဝင်ထားတဲ့ရဲတပ်ဖွဲ့ဝင်တို့ကတနက်နေ့ပစ်ခတ်တာကြောင့်အစိုးရတပ်ဖွဲ့ဝင်6ဦးကြာဆုံးခဲ့ပြီးပြီးခဲ့တဲ့သတင်းပတ်အတွင်းသဘုံလက်ချက်နဲ့တေဆုံးရတဲ့အာဖဂန်စစ်သားနဲ့ရဲတပ်ဖွဲ့ဝင်100နီးပါးရှိသွားပြီဖြစ်ပါတယ်။ဇာဘူးပြည်နယ်လုံခြုံရေးစစ်ဆေးရေးဂိတ်တစ်ခုအတွင်းတိုက်ခိုက်မှုကတော့ရဲတပ်ဖွဲ့ဝင်တို့ကလုပ်ဖို့ကင်ဘက်တွေကိုတနက်နေ့ပစ်ခတ်ခဲ့တာလို့အာဖဂန်အစိုးရနဲ့သဘုံဘက်ကတာဝန်ရှိသူတွေကပြောပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကြီးညာပေးခဲ့တာပါဒီညာအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Zonyan ဖြစ်ပါတယ်ကျမရှားဖောင်းပါဒီညာအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American တန်ညာဘဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.